Welcome to the Voice of America in Burmese.
Mingla mne khima thora shin mya shin. American Bureau's Washington DC Mural View American Tan ye 2022 khu ni zon la 9 ye ni. Ingani mne khen season 2 ko Myanmar San Lwet Chin mne 6 nai ga ni 9 nai ye the. Line to meter 24.50.51. Line lamp meter 190 to ga ni dai yai thau hlwin ni ba bi shin.ရရှိမြရှင်လန်းချက်မြေချပါစေရှင်ကျမသင်ကြီးထိုက်ပါဒီမနေ့ခဲစီစဉ်လေးကိုတာဝန်ယူတက်ဆက်ပေးမှာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမခင်မျိုးသက်ပါဒီမနေ့ခဲသတင်းတွေကိုကိုစုံမှုကြောင့်နဲ့အတူပြောပြပေးမှာပါဗြိတိန်ဝန်ကြီးချုပ်ဘော်ရစ်ဂျွန်ဆန်ပေါ်မှာအယုံကြည်မရှိပါတီတွင်မဲခွဲဆုံးဖြတ်ရမှာဝန်ကြီးချုပ်အနိုင်ရသွားပါတယ်အမေရိကန်နိုင်ငံသား၏အကြံပေးရှို့လေးဟာမြန်မာအရေးကိုအာဆီယံနိုင်ငံတချို့နဲ့ဆွေးနွေးဖို့ရှိနေပါတယ်တရားဝင်အုပ်ချုပ်ရေးလို့ပြင်သစ်ကပြောဆိုလိုက်တော့ကိုစစ်ကောင်စီကနေပြင်းပြင်းထန်ထန်တောင်းပြန်လိုက်ပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမသိနေတိုင်
းကောင်းပါပြီရှင်ဒီလိုထိတ်တန့်အောင်မြန်မာနဲ့နိုင်ငံတကာသတင်းတွေပြီးမှာတော့မြန်မာနိုင်ငံတွင်ဆန္ဒသိမ်းမှုနောက်ပိုင်းမတိမငိမ့်အခြေအနေတွေနောက်သဘာဝဘေးဒဏ်ဆိုင်ရာသတိထားပွဲအကြောင်းသတင်းဆောင်မတွေကိုတင်ပြပေးမှာဖြစ်ပြီးဒီနောက်မှာနားဆင်ကြရမှာတွေကတော့
ဘူးပြောင်တယ်မဟုတ်ပါဘူးအများကြီးတွေတော်တော်များများရှုခံရဆိုတော့ခေတ်ထဲမှာတော့ဝမ်းနေပါရဲ့ဒါပေမဲ့တိုက်ပွဲကိုလည်းအောင်မြင်လို့ခြင်းနဲ့
ဒါတော့စကိုင်းတိုင်းတွင်းကမီးရှို့ခံရတဲ့ခြေရွာတွေကဒေသခံတွေရဲ့အတန်တွေကိုမကြခင်မှာစူးစီးတင်ပြပေးမှာဖြစ်ပါတယ်ဒီနောက်မှာတော့စစ်ကောင်စီအခြေခံနဲ့ဝက်ပြေသွေးစီးညညရေးပါတီတို့ရဲ့ငြိမ်းချမ်းရေးဆွေးနွေးပွဲအကြောင်းကိုတင်ပြထားတဲ့သတင်းတောက်မှတ်စုစီးပွားရေးဘလော့ဂါတွေပြောသည်များတက်တန်ရောက်သတင်းလွှာတို့ကိုလည်းဇက်တိုက်ထုတ်လွှင့်ပေးမှာဖြစ်ပါတယ်အခုရင်ဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုဒေါခင်မျိုးသက်နဲ့ကိုစုံမှုကျော်တို့တင်ပြပေးမှာဖြစ်ပါတယ်
ယူကရိန်းနဲ့ရုရှားတပ်တွေထောက်ဝက်စီလောက်ထိန်းချုပ်ထားတဲ့ယူကရိန်းအရှေ့ပိုင်းကဆက်မှုထွန်းကားတဲ့ Severodonetsk မြို့မှာတနင်္လာနေ့ကနှစ်ဖက်တပ်တွေကြားလက်ရကန်းရင်ဆိုင်တိုက်ပွဲပြင်းပြင်းထန်ထန်ဖြစ်ပွားပါတယ်။ရုရှားတပ်တွေဘက်ကအသာစီးရနေပုံပေါ်နေပေမဲ့ယူကရိန်းသမ္မတဗလိုဒီမီယာဇယ်လန်စကီကတော့သူ့တပ်တွေမြို့ကိုပြန်ပြီးထိန်းချုပ်နိုင်မှုအခွင့်အလမ်းရှိတယ်လို့ပြောပါတယ်။ Luhansk ဒေသအုပ်ချုပ်ရေးမှူးကယူကရိန်းဘက်ကတိုက်ခိုက်မှုကြောင့်မြို့ထောက်ဝက်လောက်နီးနီးကိုပြန်ပြီးသိမ်းပိတ်နိုင်ခဲ့တာဖြစ်ပေမဲ့အခြေအနေနည်းနည်းပြန်ဆုလာတာတွေ့ရကြောင်းနဲ့ယူကရိန်းနဲ့လက်လွတ်ဆုံးချွတ်ရမယ့်အခြေအနေရှိနေတယ်လို့တင်ပြပေးခဲ့ပြီးတဲ့နောက်မှာအခုလိုသမ္မတကပြောရမှာဒွန်ဘတ်အရှေ့ပိုင်းဒေသကိုရုရှားတို့တိမ့်ဖို့ကြိုးစားရမှာဆဗီရိုဒွန်စနမျိုးကအခေယကျနေတာပါဒါဟာလူဟန်စ်ဒေသကယူကရိန်းနဲ့ထိန်းထားတဲ့တခုတည်းသောအကြီးဆုံးမြို့ဖြစ်ပါတယ်မြို့ရောဝင်ကတော့အပြင်းထန်တိုက်ခိုက်နေတာဖြစ်ပေမဲ့ရုရှားတွေကိုပြန်ပြီးတိုက်ဖို့အင်အားရောအငင်းမြစ်ပါလုံလုံလောက်လောက်ရှိတယ်လို့ပြောပါတယ်တစ်ဖက်စလုံးကလည်းတစ်ဖက်ရန်သူအကြဆုံးမြောက်တိုက်နိုင်တယ်လို့ကြွေးကြော်နေတာပါသမရဇယ်လန်စကီကအဲ့ဒီဒေသမှာရင်ဆိုင်တိုက်ပွဲဝင်နေတဲ့အဓိကမြို့နှစ်မြို့ကိုတနင်္လာနေ့မှာတွားရောက်အားပေးခဲ့ပါတယ်
ဗြိတိန်ကယူကရိန်းကိုအရေးအတွက်ဖော်ပြထားခြင်းမရှိတဲ့တာဝဲပစ်မစ်ဆိုင်းဒုံးလန်းနက်တွေပေးရသွားမှာဖြစ်ပြီးဒီဒုံးလန်းနက်တွေကိုကင်တွယ်ပစ်ခတ်နိုင်ဖို့အတွက်ယူကရိန်းတပ်ဖွဲ့တွေကိုလာမယ့်အပတ်အတွင်းဗြိတိန်နိုင်ငံမှာခေါ်ယူတင်နှံပေးသွားမှာဖြစ်ကြောင်းဗြိတိန်ကာကွယ်ရေးဝန်ကြီးကတနင်္လာနေ့မှာထုတ်ပေါ်ပြောဆိုပါတယ်ဗြိတိန်ကပေးရမယ့်လက်နက်တွေဟာကီလိုမီတာ80လောက်ဝေးကိုအစမပြတ်ပစ်ခတ်နိုင်တဲ့ M270 MLRS မစ်ဆိုင်းစနစ်ဖြစ်ပါတယ် GPS စနစ်နဲ့ပစ်ခတ်ပြင်းမှတ်ကိုချိန်ရွယ်ပစ်ခတ်နိုင်တဲ့ဒုံးလန်းနဲ့ဖြစ်ပြီးတမီးနဲ့ကိုဆန်နှစင်းလောက်ပြစ်လွတ်နိုင်ပါတယ်ဒီစစ်ပွဲမှာဗြိတိန်ဟာယူကရိန်းဘက်ကရပ်တည်ပြီးယူကရိန်းတွေသူတို့နိုင်ငံကိုခုခံကာကွယ်နိုင်ဖို့အဓိကလိုအပ်တဲ့လက်နက်တွေကိုဥဆောင်ကူညီထောက်ပံ့ပေးနေတဲ့နိုင်ငံဖြစ်တယ်လို့ဗြိတိန်ကာကွယ်ရေးဝန်ကြီးဗန်ဘက်စလေးကတနင်္လာနေ့မှာထုတ်ပြန်တဲ့သူ့ရဲ့ကြေညာချက်မှာဖော်ပြထားပါတယ်ဒီလိုလက်နက်တွေယူကရိန်းကိုပေးအပ်ခြင်းအပြင်ရုရှားတပ်တွေကတာဝဲပစ်မစ်ဆိုင်းတွေနဲ့နေရာမျိုးပြစ်ခတ်တိုက်ခိုက်နေတာတွေကိုပုံမကုကံကာကွယ်နိုင်မှာဖြစ်တယ်လို့လဲဗြိတိန်ကာကွယ်ရေးဝန်ကြီးကပြောဆိုခဲ့ပါတယ်။ယူကရိန်းကလည်းဒီလိုလက်နက်မျိုးတွေကိုအချိန်ချင်းတောင်းဆိုနေခဲ့ပါတယ်။ပြီးခဲ့တဲ့သတင်းပတ်တဲ့တုန်းကလည်းအလားတူတာဝဲပစ်မစ်ဆိုင်း M142 Hamas တွေကိုအမေရိကန်ကပေးအပ်ဖို့ဆုံးဖြတ်ခဲ့ပြီးနောက်ဗြိတိန်ကအခုလိုပေးအပ်လိုက်တာဖြစ်ပါတယ်
။ဗြိတိန်လွှတ်တော်မှာတနင်္လာနေ့ကဝန်ကြီးချုပ်ဘိုရစ်ဂျွန်ဆန်ပေါ်မှာအယုံကြည်မရှိရှိမရှိပါတီတွင်မဲခွဲဆုံးဖြတ်ရမှာဝန်ကြီးချုပ်ဂျွန်ဆန်ကို59ရာခိုင်နှုန်းကအယုံကြည်ရှိတယ်လို့မဲထည့်ခဲ့ကြပါတယ
် The vote in favor of having confidence in Boris Johnson as leader was 211 votes
and the vote against မရှိဘဲနဲ့မဲပေါင်း359မဲပေးခဲ့တဲ့အထက်မှာ Boris Johnson ပေါ်မှာအယုံကြည်ရှိတယ်မဲက217မဲရပြီးတော့မရှိတဲ့မဲက148မဲရတဲ့အတွက်ပါတီနည်းနဲ့သူ့ပေါ်ယုံကြည်ရှိကြောင်းConservative Party Committee အကြီးအကဲဖြစ်တဲ့လွှတ်တော်မှ Graham Brady ကကြေညာခဲ့တာပါ conservative party ကလွှတ်တော်အမတ်တွေကဝန်ကြီးချုပ်ပေါ်မှာအယုံကြည်ရှိမရှိမဲခွဲဆုံးဖြတ်ခဲ့ကြတာဖြစ်ပြီးအခုမဲလာရရသူ့ပေါ်မှာ59ရာခိုင်နှုန်းထောက်ခံမှုရှိနေတာတွေ့ရပါတယ်2019မှာတက်လာတဲ့ဝန်ကြီးချုပ် Johnson ဟာတင်းကျပ်တဲ့ COVID-19 ကန့်သတ်မှုတွေအတွင်းသူနဲ့သူ့ရုံးအဖွဲ့သားတွေ Downingland ရုံးနဲ့နေအိမ်မှာအရက်သေးစားတဲခင်းတဲ့ပါတီပွဲချင်းပါခဲ့တဲ့နောက်ဖိအားပေးမှုတွေနဲ့ရင်ဆိုင်ခဲ့ရတာပါ။လောင်စာဆီဈေးနဲ့စားသောက်ကုန်ဈေးထိုးတက်ပြီးစီးပွားကတ်ဆိုင်မဲ့အန္တရာယ်ကြုံလာရတာကြောင့်ပါတီတွင်းအမတ်တရှုပ်စိုးရိမ်မှုတိုးလာနေပေမဲ့သူ့ Cabinet အဖွဲ့ဝင်တွေကတော့ COVID-19 ကာဝယ်ဆေးထုတ်လုပ်ငန်းလင်းလင်းမြန်းမြန်းလုပ်နိုင်တာနဲ့ Ukraine ကို Russia ချုပ်ချုပ်မှုနဲ့ပတ်သက်ပြီး Britain တုံ့ပြန်မှုတွေနဲ့အတူအောင်မြင်တဲ့ဆောင်ရွက်မှုတွေရှိတယ်လို့တုံ့ပြန်ပြီးသူ့ဘက်ကရည်တည်ခဲ့ကြတာဖြစ်ပါတယ်။ဝန်ကြီးချုပ် Johnson ကတော့အခုလိုပြက်ပြက်သားသားမဲပေးဆုံးဖြတ်မှုထွက်လာခဲ့တဲ့နောက်သူ့အစိုးရဆက်လက်တာဝန်ထမ်းဆောင်မှာဖြစ်တယ်လို့စီးပွားရေးပြန်ပြီးဥမော့လာအောင်လုပ်မယ်လို့ပြောပါတယ်
။ American Toronto.com ပေးထားတဲ့ Radio Free Europe နဲ့ Radio Liberty ကိုရုရှားကမမှန်မကန်သတင်းလွှင့်နေဆိုတဲ့ဆွဆွဲချက်နဲ့ American Dollar 3,250နဲ့ညီမျှတဲ့ Russia Ruble ငွေတန်း20ပေးဖို့ရုရှားကပြစ်ဒဏ်ချမှတ်လိုက်ကြောင်း Interfax သတင်းဌာနကတင်းလာနေတဲ့ကောင်ဖော်ပြပါတယ်။ Ukraine စစ်ပွဲနဲ့ပတ်သက်ပြီးအရသားတွေနဲ့စစ်သားတွေတေဆုံးရတဲ့အရေးအတွက်တွေကိုသူတို့ရဲ့ Internet website မှာဖော်ပြထားတာကိုရုရှားကမမှန်မကန်ဖော်ပြတယ်လို့ဆွဆွဲပြီး website စာမျက်နှာကနေဖြုတ်ချပေးဖို့တောင်းဆိုခဲ့တာကိုသတင်းဌာနတွေကညှင်းဆုပ်ခဲ့တဲ့အတွက်အခုလိုဒဏ်ငွေချမှတ်ခဲ့တာဖြစ်ပါတယ်။ဒါအပြင်ရုရှားနဲ့ပတ်သက်ပြီးအစွန်းရောက်ဖော်ပြတယ်လို့လည်းဆွဆွဲကြောင်း Interfax သတင်းကဖော်ပြထားပါတယ်။ရုရှားကသူတို့တပ်ဖွဲ့တွေရဲ့ထိခိုက်သေဆုံးမှုနဲ့ပတ်သက်ပြီးမတ်လကတည်းကစတင်ထုတ်ပြန်ခြင်းမရှိပါဘူး။ Radio Free Europe နဲ့ Radio Free Liberty တို့ကပြီးခဲ့တဲ့လပိုင်းတွေမှာဒဏ်ငွေတွေဇက်တိုက်ချမှတ်ခံခဲ့ရပါတယ်။ဒီအတန်လင်းဌာနတွေအနေနဲ့ငွေကြေးမတတ်နိုင်တော့ကြောင်းနဲ့ရုရှားရဲတွေကသူတို့ရဲ့သတင်းတောက်တွေကိုဖိအားပေးတာရှိတဲ့အတွက်လုပ်ငန်းတွေကိုရပ်တန့်ထားပြီးဖြစ်ကြောင်းတိုင်းပြည်ပြင်ပကသာဆက်လက်ပြီးသတင်းပေးပို့သွားမှာဖြစ်တယ်လို့မလတဲတုံးကပြောဆိုခဲ့ပါတယ်။သတင်းဌာနရဲ့ဒေဝါလီခံရမှုနဲ့ပတ်သက်တဲ့ကြားနာမှုကိုတော့လာမယ့်ဗုဒ္ဓနေ့မှာစစ်ဆေးမှာဖြစ်ပါတယ
်။ VOA American တန်မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ24 kHz 1213ညလိုင်းဒိုမီတာ40 kHz 0413ညလိုင်းဒိုမီတာ58 kHz 5809နဲ့လိုင်းလံမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။ VOA American တန်ကမနေ့ကင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။မြန်မာစစ်ကောင်စီကိုတရားဝင်အစိုးရဖြစ်တဲ့ရန်ကုန်ပြင်သစ်တိုင်ရုံးကဖော်ပြချက်နဲ့ပတ်သက်ပြီးစိတ်ဆိုးဒေါသထွက်ရကြောင်းနဲ့ဒါဟာနှစ်နိုင်ငံဆက်ဆံရေးထိခိုက်စေနိုင်တယ်လို့စစ်ကောင်စီကတနင်္လာနေ့ကြေညာချက်နဲ့ထုတ်ပြန်သတိပေးလိုက်ပါတယ်။ဒေါန်ဆန်းစုကြည်ရဲ့ NLD ပါတီလွှတ်တော်အမှန်ဟောင်းကိုဖြိုးစီရတော်နဲ့ထင်ရှားတဲ့88ကျောင်းသားခေါင်းဆောင်ကိုဂျင်မီတို့ကိုကွန့်မြစ်ဖို့အတွက်တရားရုံးအဆင့်နဲ့ပါဝင်စစ်ကောင်စီကအတည်ပြုကြောင်းပြီးခဲ့တဲ့သတင်းပတ်တဲ့သတင်းထုတ်ပြန်ခဲ့တာနဲ့ပတ်သက်ပြီးဒီလိုဆုံးဖြတ်တာဟာရက်စက်တဲ့ဆုံးဖြတ်ချက်ဖြစ်ပြီးလွတ်လပ်ခွင့်အတွက်လှုပ်ရှားကာကွယ်သူတွေပေါ်နောက်ထပ်ပြစ်မှတ်ထားတဲ့လို့ရဖြစ်တယ်လို့ပြည်နှစ်တိုင်ရုံး Facebook စာမျက်နှာမှာဖော်ပြခဲ့တာဖြစ်ပါတယ်။ဒီလိုဖော်ပြရမှာစစ်ကောင်စီကိုတရားဝင်အစိုးရတရားဖြစ်နေရည်ညွှန်းတဲ့အတွက်စိတ်ဆိုးဒေါသထွက်ရကြောင်းနဲ့ပြင်းပြင်းထန်ထန်ကန့်ကွက်ကြောင်းဒီလိုပြောဆိုကြတာလက်ရှိနှစ်နိုင်ငံဆက်ဆံရေးအတွက်အနှုတ်လက္ခဏာဆောင်တဲ့ရက်ခတ်မှုရှိနိုင်ကြောင်းစစ်ကောင်စီနိုင်ငံခြားရေးရုံးကတနင်္လာနေ့ကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာဖြစ်ပါတယ်။ဒါအပြင်ဒီကိစ္စနဲ့ပတ်သက်ပြီးအမေရိကန်နိုင်ငံခြားရေးဌာနနဲ့ကုလသမဂ္ဂအတွင်းမှုချုပ်ရုံးပြောခွင့်ရလို့ထုတ်ပြန်တဲ့ကြေညာချက်တွေဟာလည်းတာဝန်မဲ့ရကြတဲ့မစင်မချင်းထုတ်ပြန်တဲ့ကြေညာချက်တွေလို့တုံ့ပြန်ပါတယ်။သူတို့ကိုကွန့်မြစ်ဖို့အတွက်စီစဉ်နေတဲ့ဆိုတဲ့သတင်းတွေကစစ်ကောင်စီရဲ့လူခွင့်ရတဲ့တရားဥပဒေစိုးမိုးရေးပေါ်မှာဂရုမစိုက်ဘူးဆိုတာထပ်မံပြသလိုက်တာဖြစ်တယ်လို့အမေရိကန်နိုင်ငံခြားရေးဌာနပြောခွင့်ရ Netpress ကပြောသလိုခုလအတွင်းမှုချုပ်ရုံပြောခွင့်ရ Stephen Dujarric ကလည်းဒါဟာနိုင်ငံတကာလူခွင့်ရဲ့ကြီးညာစတဲ့အပိုက်သုံးဖော်ပြထားတဲ့ဘဝရှင်သန်မှုလွတ်လပ်မှုနဲ့လုံခြုံရေးဆိုင်ရာအခွင့်အရေးတွေကိုပြောင်ပြောင်တင်းတင်းချိုးဖောက်တာဖြစ်ကြောင်းပြောကြားခဲ့တာဖြစ်ပါတယ်
။အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနအတိုင်ပင်ခံ David Shulet ဟာဇွန်လ9ရက်နေ့ကနေ14ရက်နေ့အထိထိုင်းနိုင်ငံ၊စင်ကာပူ၊ဘရူနိုင်းနိုင်ငံတွေကိုသွားရောက်မှာဖြစ်ပြီးမြန်မာနိုင်ငံဒီမိုကရေစီပြန်လည်ရရှိရေးကိစ္စတွေအပါအဝင်ပြီးခဲ့တဲ့အာဆီယံအမေရိကန်ထိပ်သီးအစည်းအဝေးဆုံးဖြတ်ချက်တွေကိုဆက်လက်အခောင့်အထည်ဖို့ကိစ္စတွေဆွေးနွေးသွားမှာဖြစ်ကြောင်းအမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနကတင်းနှင်းလာနေမှာပြောဆိုပါတယ်။ထိုင်းနိုင်ငံကိုရောက်တဲ့အခါအတိုင်ပင်ခံရှိုးလက်ဟာထိုင်းအစိုးရအစိုးရအရာရှိတွေနဲ့တွေ့ဆုံမှာဖြစ်ပြီးနိုင်ငံကိစ္စတွေကိုဆွေးနွေးမှာဖြစ်တယ်လို့နိုင်ငံတကာလူသားချင်းစာနာမှုအဖွဲ့တွေအရေးအဖွဲ့အစည်းတွေအခြားတာဝန်ရှိသူတွေနဲ့လည်းတွေ့ဆုံပြီး မြန်မာပြည်သူတွေကိုအမေရိကန်အစိုးရကကူညီဖို့လှုံ့ဆော်နေတဲ့ကိစ္စတွေနဲ့ပတ်သက်ပြီးဆွေးနွေးဖို့ရှိပါတယ်။စင်ကာပူကိုရောက်တဲ့အခါမှာတော့စင်ကာပူအစိုးရအစင်းမြင့်ရာရှိတွေပါတက်ရောက်မဲ့မြန်မာနိုင်ငံရဲ့ပဋိပက္ခတွေနဲ့ပတ်သက်တဲ့ဆွေးနွေးပွဲကိုတက်ရောက်မှာဖြစ်ပါတယ်။ဒါအပြင်ရှန်ဂရီလာဆွေးနွေးပွဲကိုလည်းတက်ရောက်မှာဖြစ်ပါတယ်။ဘရူနိုင်းနိုင်ငံကိုရောက်ရှိတဲ့အခါမှာတော့အတိုင်းအမေရိကန်ရှိုးလက်ဟာဘရူနိုင်းနိုင်ငံသားရဲ့ဝန်ကြီးအေယာဝွန်ယူဆွတ်နဲ့အပါအဝင်အခြားအစိုးရတာဝန်ရှိသူတွေအရက်ဘက်တာဝန်ရှိသူတွေနဲ့တွေ့ဆုံသွားမှာဖြစ်ပါတယ်။အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဌာနအတိုင်းအမေရိကန်ဒက်ရစ်ရှိုးလက်ဟာဒီရက်သက်တပတ်အတွင်းမှာအမေရိကန်နိုင်ငံသားရဲ့ဒုတိယဝန်ကြီးရှာမဲနဲ့အတူဗီယက်နမ်လာအိုဖိလစ်ပိုင်နိုင်ငံတွေကိုလည်းတွေ့ရောက်ခဲ့ပါတယ
်။ကမ္ဘောဒီးယားနိုင်ငံမှာတနင်္ဂနွေနေ့ကကျင်းပခဲ့တဲ့ဒေသန္တရရွေးကောက်ပွဲမှာလက်ရှိအနာရကမ္ဘောဒီးယားပြည်သူ့ပါတီ CPP ကအနိုင်ရနေတယ်လို့ရွေးကောက်ပွဲကော်မရှင်ထုတ်ပြန်တဲ့ကနူးရလရှင်တွေမှာဖော်ပြနေပါတယ်။ဒီရွေးကောက်ပွဲအတွက်မဲလာပေးသူကမနေ့17နိုင်မှ56ရာခိုင်နှုန်းကျော်ရှိပြီးနေ့လယ်3နိုင်မဲုံပိတ်ချိန်မှာ80ရာခိုင်နှုန်းကျော်ရှိတယ်လို့ရွေးကောက်ပွဲကော်မရှင်ကပြောပါတယ်။နိုင်ငံတွင်းမဲပေးခွင့်ရှိတဲ့မဲပေးဖို့ဆင်ပေးထားသူက6တပ်မှ2တန်းလောက်ရှိတာပါ။တင်ဝင်မဲဆင်ရလကတော့ဂျွန်လ26ရက်နေ့လောက်ထုတ်ပြန်မှာဖြစ်ပါတယ်။နိုင်ငံတလွှားဒေသရုံးခွဲပေါင်း1652ခုအတွက်ကောင်စီဝင်နေရာ 11,000 ကျော်မှာဝန်ကြီးချုပ်ဟွန်ဆန်ရဲ့ပါတီက 9,000 ကျော်အနိုင်ရနေတယ်လို့တနင်္လာနေ့သတင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒေသအကြီးအကဲနေရာ 1,652 ခုအတွက် CCP က 1,648 နေရာအနိုင်ရတာဖြစ်ပါတယ်။အတိုက်ခံ Candlelight ပါတီကဒေသအကြီးအကဲနေရာ4ခုမှာအနိုင်ရနေပြီးကောင်စီဝင် 2,186 နေရာလောက်ရထားတယ်လို့အတိုက်ခံပါတီကတနင်္လာနေ့မှာပြောပါတယ်။
ဒီရက်သက်တပတ်အတွင်းအမေရိကန်ပြည်ထောင်စု Los Angeles မှာကျင်းပမယ်အမေရိကတိုက်ထိပ်သီးအစည်းအဝေးဘွဲကိုမက္ကဆီကိုနိုင်ငံသမ္မတလိုပက်စ်အိုပရာဒေါကတက်ရောက်မှာမဟုတ်ဘူးလို့တနင်္လာနေ့တုန်းကပြောဆိုလိုက်ပါတယ်သူအစားနိုင်ငံခြားရေးဝန်ကြီးမာဆယ်လိုအေဘရာတက်ရောက်မယ်လို့လည်းပြောဆိုပါတယ်ဒီထိပ်သီးအစည်းအဝေးဘွဲကိုကျူဘာဗင်နီဇွဲလားနဲ့နီကာရာဂါနိုင်ငံတွေကိုအမေရိကန်အစိုးရကဖိတ်ကြားခြင်းမပြုပါဘူးဒါကြောင့်မက္ကဆီကိုသမ္မတကမတက်ဖို့ဆုံးဖြတ်တာဖြစ်ပါတယ်အားလုံးကိုမဖိတ်ဘူးဆိုရင်ထိပ်သီးအစည်းအဝေးဝဲလို့ခေါ်ဆိုနိုင်မှာမဟုတ်ပါဘူးလို့မက္ကဆီကိုသမ္မတလိုပက်စ်အော်ပရာဒိုကပြောဆိုပါတယ်ဒါပေမဲ့သူ့အနေနဲ့သမ္မတဘိုင်ဒန်နဲ့နောက်လာတဲ့မှာဝါရှင်တန်ဒီစီမှာတွေ့ဆုံဖို့ရှိတယ်လို့လည်းသမ္မတအော်ပရာဒိုကပြောဆိုပါတယ်ဒီထိပ်သီးအစည်းအဝေးဝဲဟာတနင်္လာနေ့ကနေဇွန်လ10ရက်နေ့အထိကျင်းပမှာဖြစ်ပြီးလာမယ့်ကြာသာပတ်နေ့နေ့မှာသမ္မတဘိုင်ဒန်တက်ရောက်မယ်လို့မျှော်လင့်ရပါတယ်
ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့ကိုဇော်မိုးကျော်တို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။သောတာရှင်များရှင်။ VOA မြန်မာပိုင်းအစီအစဉ်ရဲ့ Radio အစီအစဉ်တွေကိုရုပ်သံကနေပါတိုးချက်ထုတ်လွှင့်ပေးနေပါတယ်။ကျမတို့ရဲ့ website စာမျက်နှာဖြစ်တဲ့ bami.voanews.com မှာလည်းအတန်လွှင့်ကြိမ်တဲ့တပင်းကြီးထက်ရိုက်နားဆင်နိုင်တယ်လို့ပဲကျမတို့ရဲ့ Facebook စာမျက်နှာမှာလည်းအတန်လွှင့်ကြိမ်တဲ့တပင်းကြီးထက်ရိုက်နားဆင်ကြည့်ရှုနိုင်ကြပါတယ်ရှင်။အခုတော့သတင်းဆောင်ပါတွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ပြပေးပါမယ်။ဆီယနာတိတ်မှုကိုဆန့်ကျင်တော်လှန်မှုတွေကိုဖြိုခွင်းဖို့စစ်တပ်ကကြိုးစားနေတာနဲ့အတူပဲမြန်မာစစ်တပ်ဟာနိုင်ငံမြောက်ပိုင်းမှာသုံးရက်တာနေမြေရှင်းလင်းမှုတွေအတွင်းအင်ဂျီရာချီမိရှုခဲ့တယ်လို့ဒေသခံမီဒီယာနဲ့ဒေသခံပြည်သူတွေကပြောဆိုကြပါတယ် AFP သတင်းဆောင်မကိုတင်ပြပေးပါမယ်ရှင်ပြီးခဲ့တဲ့နှစ်အတွင်းဆီယနာတိတ်ပြီးခဲ့တဲ့ကဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့ PDF အဖွဲ့ဝင်တွေနဲ့စစ်တပ်ကြားပုံမှန်ဆိုသလိုထိတ်တိုက်တိုက်ပွဲတွေဖြစ်နေတာနဲ့အတူပဲစကိုင်းဒေသအတွင်းမှာတိုက်ပွဲတွေပြင်းထန်နေသလိုသူတွေတန်ယုံလက်တုံပြမှုတွေကိုလည်းတွေ့မြင်နေရပါတယ်စစ်တပ်တပ်ဖွဲ့တွေဟာဒေသခံပြည်သူစစ်တွေရဲ့အလစ်တိုက်ခိုက်မှုတွေနဲ့ကြုံရတယ်လို့သုံးသပ်သူတွေကပြောဆိုပြီးစစ်တပ်အနေနဲ့လည်းမြေပြင်တပ်ဖွဲ့တွေကိုလေးချောင်းကနေပစ်ကူပေးခဲ့တာတွေလည်းအများအပြားရှိပါတယ်ပြီးခဲ့တဲ့သတင်းပတ်သုံးရက်တာအတွင်းစကိုင်းတိုင်းတွင်းကကင်းရွာအထက်ကင်းရွာနဲ့ကဲတောင်ရွာတို့ကအင်ဂျီရာနဲ့ချီပြီးစစ်တပ်ကမိရှို့ခဲ့တယ်လို့ဒေသခံတွေနဲ့မီဒီယာသတင်းဖော်ပြချက်တို့မှပြောဆိုထားပါတယ်။မေလ26ရက်နေ့မှာတော့စစ်တပ်ကချင်းကလာပြီးမိုးပေါ်ထောင်တနက်ပစ်ဖောက်တာတွေကြောင့်ကင်းရွာကဒေသခံတွေထွက်ပြေးကြရတယ်လို့လည်းအမည်မဖော်လိုတဲ့ဒေသခံတို့ကပြောပါတယ်။နောက်နေ့မနေ့တပ်ဖွဲ့တွေပြန်မထွက်ခင်မှာရွာမှာမိခိုးတွေတက်လာတာမြင်ရတယ်လို့လည်းသူကပြောပါတယ်။အိမ်အလုံး200ကျော်လောက်လောင်သွားပြီးသူ့အိမ်ဟာဆိုရင်လဲကွန်ကရစ်အောက်ခံမဲ့ကျန်တော့တာလို့သူကပြောပါတယ်အခင်းဖြစ်ပြီးတဲ့နောက် AFP ကရရှိခဲ့တဲ့မောင်းသူမဲ့ဒရုန်းယာဉ်ကရပ်ယူထားတဲ့ဗီဒီယိုတွေမှာတော့က ချင်းတွင်းမြေကြောင်နဲ့အချမ်းပြင်း၈ကီလိုမီတာလောက်အဝေးကရွာတွေမှာမိခိုးတွေတက်နေတာတွေ့ရပါတယ်။ဗီဒီယိုထဲမှာတွေ့ရတဲ့စည်းကမ်းတစ်ခုဟာဆိုရင်လေကဲတောင်ရွာကစည်းကမ်းနဲ့တီနေရာကိုက်ညီတာကိုတွေ့ရပါတယ်။ဒီဗီဒီယိုဟာပြီးခဲ့တဲ့သတင်းဖတ်မတိုင်ခင်ကအွန်လိုင်းပေါ်မှာမတွေ့ရဘူးဆိုတာကိုလည်း AFP ရဲ့ Digital ဆိုင်ရာစီးစစ်အတည်ပြုတဲ့သတင်းထောက်တွေကအတည်ပြုထားပါတယ်။ဒါပေမဲ့လည်းဒေတာရင်းကသတင်းတွေကိုတော့တိကျအတိမပြုတ်နိုင်ဘူးလို့လည်း AFP ကဖော်ပြပါတယ်။သူ့နာမည်ကိုအမည်လွှဲနဲ့ဒေါ်အေးတင်လို့သုံးပါလို့ပြောတဲ့ကဲတောင်ရွာကဒေတာကန်ကတော့စစ်သားတွေကဝင်ရောက်ဆင်းနေပြီးအိမ်တွေကိုဖျက်ဆီးသွားတာလို့ပြောပါတယ်
။စိတ်ထဲကတော့ကျမဘဝပြတ်သွားပြီလေ။ကျမနေစရာလည်းမရှိဘူးလှုပ်ရှားစရာလည်းမရှိတော့ဘူး။ဒါကျမတို့မိသားစုကဘဝပြတ်သွားတော့လား။စိတ်ထဲကတော့ငါ့ကိုယ်ရဲ့အတိုင်းနဲ့လွန်ပေါ့။ဘယ်လိုလုပ်ကျင်နိုင်နိုင်မလဲ
ရွာအတွက်သေယူပို့ဆောင်ရေးနဲ့ရိတ်ခါတဲ့တဲ့ဆက်လီတွေလဲမီးရှို့ပြစ်ခတ်ရတဲ့အထက်မှာသူ့ရဲ့ဆက်လီလဲပတ်သွားပြီလို့ပြောပါတယ်အမေရိကန်အကာသသိပ်ပိုင်အေဂျင်စီ NASA ကရတဲ့ဂျူဒုဓာတ်ပုံတွေအရတော့ပြီးခဲ့တဲ့သတင်းဘက်ကမီးရှို့ခရတဲ့ဒေသတွေဟာကဲတောင်နဲ့ကင်းရွာတွေရဲ့တည်နေရာနဲ့ကိုက်ညီနေတာကိုတွေ့ရပါတယ်ဒေါ်တန်တန်ဆင့်လို့သူ့ကိုတုံ့နှုံဖို့ပြောဆိုတဲ့ကင်းရွာဒေသခံအမျိုးသမီးတဦးကတော့
ဒီလိုအိမ်မျိုးဖြစ်ဖို့ကလည်းပဲတော့မှမဖြစ်တော့ဘူးအခုဘာမှတော့နေသေးမရှိတော့တော့သူများဟိုအလုံးယုံသွားပြန်ပြီဘိုးနေရမှာတို့မဲ့ဘာမှမလည်းမရှိတော့ဘာကောက်စရာမှလည်းမရှိတော့အခုလောလောဆယ်စားဖို့တားလို့ပဲမန်းတော့ဆရာမှတော့မသိဘူးဆန်လေးဆိုတည်းမရှိတော့
သူ့နာမည်ကိုဒေါ်ရီရီလို့တုံးပါလို့ပြောလာတဲ့နောက်ထပ်ကင်းရွာဒေသခံတဦးကလည်းအခုလိုပြောပါတယ်
ဒါနဲ့ပိုတူဦးပြောက်တယ်မဟုတ်ပါဘူးအများကြီးတူတွေတော်တော်များများရှုခံရဆိုတော့ဒီထဲမှာတော့ဝမ်းနေပါရဲ့ဒါနဲ့ဒီတိုက်ပွဲကိုလည်းအောင်မြင်နေခြင်းနဲ့
စစ်ကောင်စီဘက်ကတော့အိမ်တွေကိုမီးရှို့တယ်ဆိုတာကိုအစောပိုင်းမှာညှင်းဆိုထားပြီးဒေသခံကာကွယ်ရေးတပ်ဖွဲ့တွေကိုအကြမ်းဖက် PDF လို့တုံ့နှုံပြီးဒီတိုက်ခိုက်ရေးသမားတွေရဲ့လက်ချက်ဆိုပြီးဆွဆွဲပါတယ်ပြီးခဲ့တဲ့မေလ31ရက်နေ့မှာစစ်ကောင်စီအကြီးအကဲဗိုလ်ချုပ်မှုချင်းမြောင်လှိုင်ကအကြမ်းဖက်မှုတွေကိုဖြေရှင်းတဲ့နေရာမှာအတက်နိုင်ဆုံးထိခိုက်ဆုံးရှုံးမှုအ ਨੇ ဆုံးဖြစ်အောင်ဂျိုးဘတ်ဆောင်ရွက်ခဲ့တယ်လို့မင်ကွန်းမှထည့်ပြောပါတယ်။အခုဆိုရင်အေဂျင့်နဲ့အနေထားကိုရောက်လာပြီးဖြစ်ကြောင်းလဲပြောတဲ့အကြောင်းနိုင်ငံပိုင်သတင်းတွေကဖော်ပြပါတယ်။ဒါပေမဲ့လို့လဲအခွင့်အရေးလှုပ်ရှားမှုအဖွဲ့တစ်ခုဖြစ်တဲ့ Amnesty International ရဲ့အဖွဲ့ကြီးကတော့မြန်မာဆီယနာပိုင်တွေဟာလေကြောင်းကနေတိုက်ခိုက်တာလက်နက်ကြီးတွေနဲ့ပစ်ခတ်တာပါဝင်အရက်သားတွေအပေါ်တိမ့်ကျုံပြီးဒဏ်ခတ်တဲ့လောက်ရမျိုးတွေနဲ့ဆေးရဆွေးမှုတွေကိုကျူးလွန်နေတယ်လို့မေလ31ရက်နေ့ထုတ်ပြန်တဲ့ကြေညာချက်မှာဆွဆွဲလိုက်ပါတယ်။ AI အဖွဲ့ကြီးရဲ့ပဋိပက္ခရေးရာအချီးတန်းအကြံပေး Royal Rock က AFP ကိုအခုလိုပြောပါတယ်
။ We document a myriad of violations of international humanitarian law including
နိုင်ငံတကာလူသားချင်းစာနာမှုဥပဒေချိုးဖောက်မှုအများအပြားကိုကျမတို့မှတ်တမ်းပြုစုပါတယ်ဒီထဲမှာဆိုရင်မြေပြင်နဲ့ဝင်ဟင်ကနေအရက်သားတွေအပေါ်တရားဥပဒေမဲ့တိုက်ခိုက်မှုတွေအရက်သားတွေကိုတရားဥပဒေမဲ့ဖမ်းဆီးချုပ်နှောင်မှုတွေတချို့အမှုတွေမှာဆိုနှိပ်စက်မှုတွေအဓမ္မအစဖြောက်မှုတွေတရားလက်လွတ်တပ်ဖြတ်မှုတွေရွာတွေမှာလူရဲ့မိရှို့တဲ့တိတ်ပြီးထင်တာမြင်တာတဲ့လောက်ရမျိုးတွေလည်းပါဝင်ပါတယ်
Amnesty International ကတော့အခုလိုပြစ်ခတ်တိုက်ခိုက်တာတွေအရက်သားတွေကိုတပ်ဖြတ်တာတွေကိုမျက်မြင်ကိုယ်တွေ့ကြုံရတဲ့ဒေသခံတွေရဲ့ပြောဆိုချက်တွေကိုသူတေသနာလုပ်သူတွေကမှတ်တမ်းပြုစုထားတာလို့ပြောဆိုထားပါတယ်ရှင်။သရရှင်တို့အခုနားဆင်နေကြရတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့အင်ကာနစ်မနက်ခင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်။အခုကတော့သဘာဝဘေးဒဏ်ဆိုင်ရာသတင်းဆောင်မတစ်ပုဒ်ကိုဆက်လက်တင်ပြလိုပါတယ်။မြန်မာနိုင်ငံမှာခုရက်ပိုင်းနှစ်အတွင်းအာသိမ့်မပြင်းတဲ့ငလျင်တွေခက်ဆိတ်ဆိတ်လှုပ်နေတာကြောင့်သခိုင်းပြည့်ရွေချုံနဲ့နီးစပ်တဲ့နေရာတွေမှာမြေငရင်သတိထားစောင့်ကြည့်ရမယ့်အခြေအနေရှိနေပေမဲ့လက်တလုံးမှာပြင်းထန်ငလျင်လှုပ်ခတ်မှုဖြစ်နိုင်ပွဲနည်းပါတယ်လို့မိုးစလတာဝန်ရှိသူတွေကပြောပါတယ်။ငရင်နဲ့ပတ်သက်လို့ဘယ်ဒေသတွေသတိထားရမလဲ။နောက်ဆက်တွဲဘာတွေဖြစ်လာနိုင်မလဲ။စရတွေကိုတော့ရန်ကုန်ကသတင်းဆောင်မှဖြစ်ပေးပို့ထားပါတယ်။မမျှသက်စင်အောင်ပြောပြပေးထားပါတယ်ရှင်။
မြန်မာနိုင်ငံမှာငလျင်တွေခက်ဆိတ်ဆိတ်လှုပ်လာနေတာကြောင့်အခြေအနေကိုသတိထားစောင့်ကြည့်ရမယ့်အနေအထားရှိလာနေပါတယ်။လက်တလုံးမှာလှုပ်ခတ်တဲ့ငလျင်တွေကသခိုင်းပြည့်ရွေကျော်နဲ့ဆက်ဆက်ပြီးလှုပ်ခတ်တာမျိုးမဟုတ်သေးတာမို့ပြင်းထန်တဲ့ငလျင်လှုပ်ခတ်မှုဖြစ်လာနိုင်မှုအခြေအနေနည်းသေးတယ်လို့မိုးစလဌာနရဲ့မြင်းငလျင်တိုင်းတာစောင့်ကြည့်ရေးအဖွဲ့ကညွှန်ကြားမှုဒေါက်တာရေမျိုးမင်းထွေးက VOA ကိုခုလိုပြောပါတယ်။ကျွန်တော်
ဒီငလျင်ဆိုတာတော့ဟိုပေါ်နောက်တခြားသောသဘာဝပဲလို့မျိုးက ိုတင်ခံမှန်းတစ်ချက်လို့များတဲ့သဘာဝဘေးတစ်မျိုးဖြစ်တဲ့ယာတိမရွေးပေါ့နော်ဖြစ်ပေါ်နိုင်တဲ့သဘာဝဘေးတစ်မျိုးဖြစ်တဲ့အတွက်တိတိကျကျတော့ကြိုတင်ခံမှန်းတစ်ချက်လို့မရဘူးတိုးတော်လေးပဲပေါ့နော်ကျွန်တော်အခုရဲ့ပိုင်းလောက်တဲ့ငလင်းမှာဆိုလို့ရှိရင်နေရာတစ်ခုထဲမှာဖြစ်ပေါ်တာမဟုတ်ပေါ့နော်ဖြစ်ပေါ်တဲ့နေရာဒါပေါ့နော်တနေရာနဲ့တနေရာမတူဘူးပေါ့အကယ်၍နေရာတစ်ခုထဲမှာဒါဒီငလင်းအသေးလေးတွေဖြစ်ပေါ်တယ်ဆိုလို့ရှိရင်တော့ဒါကိုဟိုရှေ့ပြေးနေနေလာတဲ့ငလင်းလားပေါ့နော်အဲ့လိုမျိုးဆိုလို့ရှိရင်တော့နောက်ပိုင်းမှာသူကျဲအဲဒီငလင်းကြီးလာနိုင်တယ်ဆိုတဲ့အလားအလာမျိုးပြောလို့ရတယ်ခင်ဗျအခုကတော့ဖြစ်ပေါ်တဲ့နေရာတနေရာရရမဟုတ်ဘဲနဲ့ဒီမြန်မာနိုင်ငံအောက်ပိုင်းရောမြောက်ပိုင်းရောရှေ့ဘက်ပိုင်းမှာရောဒီအသေးလေးလောက်သာမျိုးဖြစ်တဲ့အတွက်ကြောင့်လို့ဒီလိုမျိုးဒီနေ့ကသူရှေ့ပြေးနေတယ်ပြောလို့မရတယ်လို့မျိုးပေါ့နော်ကျွန်တော်တို့အဲ့ဒီဒေတာမှာအကြီးလာနိုင်တဲ့ဆိုတဲ့ဟာမျိုးလည်းချုပ်တင်ပြောလို့မရပါဘူးခင်ဗျာ
ပြီးခဲ့တဲ့ရက်ပိုင်းတွေကမြန်မာနိုင်ငံမှာအင်အားအသင့်တင့်ရှိတဲ့ငလင်းလှုပ်ခတ်မှုတွေရှိခဲ့ရမှာထူးခြားမှုအနေနဲ့ဇွန်လ5ရက်မှာတော့မနေ့အစောပိုင်း12နာရီကျော်အချိန်မှာတစ်ခါနဲ့အဲ့ဒီမနေ့တနာရီကျော်မှာတစ်ခါနှစ်ခါတိတိအင်အားအသင့်အတင့်ရှိမြင်းငလင်းဇက်တိုက်လှုပ်ရှားမှုရှိခဲ့ပါတယ်အဲ့ဒီနေ့ပထမဆုံးလှုပ်ခဲ့တဲ့မြင်းကလေးဟာအေယဝရီတိုင်းညုံတုံးမြို့ရဲ့အရှိမြောက်ဖက်ကိုးမိုင်ခန့်အကွာအနက်83ကီလိုမီတာကိုဗဟိုပြုပြီးအင်အားရေစတာစကေး 4.2 အဆင့်ရှိခဲ့ပါတယ်။ဒုတိယလှုပ်ခတ်မှုကတော့ရှမ်းမြောက်မိုင်းပြင်းမြို့အရှိမြောက်ဖက်မိုင်း20ခန့်အကွာအနက်10ကီလိုမီတာကိုဗဟိုပြုပြီးအင်အားရေစတာစကေး 3.8 အဆင့်ရှိတဲ့အင်အားအနည်းငယ်ရှိမြင်းကလင်းဖြစ်တယ်လို့မိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနကထုတ်ပြန်ထားတာဖြစ်ပါတယ်။တရက်ထဲမှာအချိန်သိပ်မကွာပဲစက်တိုက်လှုပ်ခတ်ခဲ့တဲ့အခြေအနေလည်းဖြစ်ပါတယ်။တပတ်အတွင်းမြင်းကလင်းလှုပ်ခတ်ခဲ့တာတွေကိုပြန်ကြည့်မယ်ဆိုရင်ပြီးခဲ့တဲ့မေ29ရက်ကနေဇွန်လ5ရက်မြန်မာပြည်တွင်းနေရာတချို့မှာမြင်းကလင်းလှုပ်ခတ်မှုတွေစက်တိုက်ရှိခဲ့တယ်လို့အင်အားအသင့်အတင့်လည်းရှိတဲ့ငလင်းတွေဖြစ်ပါတယ်။လှုပ်ခတ်ခဲ့တဲ့မြင်းကလင်းအင်အားတွေဟာ 3.2 အဆင့်ကနေ 5.4 အဆင့်ကြားရှိပါတယ်။မြန်မာနိုင်ငံမှာသခိုင်းပြည့်ရွေကျော်အပါဝင်ပြည့်ရွေအတော်များများရှိနေတဲ့အတွက်ငလျင်အန္တရာယ်များတဲ့နိုင်ငံလို့ပြောလို့ရနိုင်ကြောင်းမြန်မာနိုင်ငံမြင်းငလျင်အသင်းကအသိပေးမှုတွေကလည်းထောက်လျှောက်ရှိနေခဲ့ပါတယ်။ဘေးတိုက်အထက်အောက်တွန်းတင်နေတဲ့ပြည့်ရွေကျော်အမြောက်အများရှိပြီးတော့အင်အားကြီးငလျင်တွေလှုပ်ခတ်နိုင်တဲ့အထက်မြင်းငလျင်ကျော်ကြီးက၅ခုရှိပါတယ်။စကိုင်းပြည့်ရွေဟာမြန်မာနိုင်ငံအထက်ပိုင်းကချင်ပြည်နယ်ပူတာကိုအနီးကနေစတင်ပြီးမုတ်တမပင်လေခွေအထိမြောက်ကနေတောင်အထိရှိတဲ့အရှေလျားဆုံးငလျင်ပြည့်ရွေကျော်ဖြစ်ပြီးတော့ဒီဒေသတွေဟာငလျင်ကြောင့်ဘေးအန္တရာယ်ကြုံရနိုင်မွေရှိတာမို့သတိထားတဲ့နေရာတွေအနေနဲ့သတ်မှတ်ထားပြီးတော့စောင့်ကြည့်မှုတွေလုပ်နေတယ်လို့ဒေါက်တာရင်မျိုးမင်းထွေးက VOA ကိုအခုလိုပြောပါတယ
်ဒီငလျင်ဆိုတာတော့ဒီချိန်လေးဖြစ်ပေါ်နိုင်တာမျိုးရှိတဲ့အတွက်မြေအလက်ချင်းမိုးရံအဲကြောကြားထားတာမျိုးရှိတယ်အဓိကမျိုးကြီးရင်းနေတဲ့ဆိုတော့ချင်းကျွန်တော်စကိုင်းကိုမန္တလေးကိုမိထီလာတို့သာစီရငဲချင်းပြမနာမြေကြီးတော့တောင်ကိုဖြူနဲ့ပကိုးပေါ့နော်ဒီဒေသတွေကဆိုလို့ရှိရင်စကိုင်းကျွေးဆက်တန်းတော်ရဲ့မျိုးကြီးတွေဖြစ်တဲ့အတွက်ကြောင့်လို့ပေါ့နော်ငလင်းလှူရှာမှုမြန်မာနိုင်ငံမှာဆိုလို့ရှိရင်မကြာခဏဖြစ်ပေါ်နေတဲ့ပြည်ကြီးတစ်ခုဖြစ်တဲ့အတွက်ကြောင့်လို့အဲ့ဒီဒေသတွေရဲ့မြန်မာနိုင်ငံအနောက်ပိုင်းကမှာဆိုလို့ရှိရင်လည်းကျွန်တော်တို့ဒီစကိုင်းရဲ့အထက်ပိုင်းဒေသတွေပေါ့နော်အဲ့ဒီမှာဆိုလို့ရှိရင်လည်းငလင်းနဲ့ပတ်သက်ပြီးတော့တတိယဒီထိုင်းတဲ့အမြဲတမ်းငလင်းနဲ့ပတ်သက်တဲ့အစီအစဉ်ကိုဟုတ်စုတာတွေရှိတဲ့ဆိုတဲ့ဟာမျိုးပညာပေးမျှဝေတာမျိုးတွေရှိပါတယ်ခင်ဗျာ
လက်ရှိမှာဆီယနာတိမ့်မှုကြမတိမငိမ့်ဖြစ်နေချိန်မှုငလင်းတွေနဲ့ပတ်သက်ပြီးတော့မှန်မှန်ကန်ကန်ခမန်းမှုနဲ့အသိပညာပေးတာတွေဆက်လုပ်ဖို့အကန့်အသတ်တွေရှိနေတယ်လို့ပြင်ပငလင်းပညာရှင်တွေဘက်ကထောက်ပြပြောဆိုမှုတွေရှိပါတယ်ရှင်
ဒါတော့တဘာဝဘေးဒဏ်ဆိုင်ရာဆောင်ရန်ရှောင်ရန်သတိထားဖွယ်တွေကိုမမျှတစင်အောင်ပြောပြပေးခဲ့တာဖြစ်ပါတယ်။မကြာခင်မှာတော့စစ်ကောင်စီနဲ့ဝါပြည်သွေးစည်းညီညွတ်ရေးပါတီချငင်းချမ်းရေးဆွေးနွေးပွဲအကြောင်းကိုတင်ပြထားတဲ့သတင်းထောက်မှတ်စုမြမပြည်တွင်အိုးအိမ်စွန့်ထွက်ပြေးနေရသူတွေအတွက်လူသားချင်းစာနာမှုအကူအညီပေးနိုင်မယ့်အလားအလာတွေကိုစူးစီးတင်ပြထားတဲ့အပတ်စဉ်စီးပွားရေးအစီအစဉ်တို့ကိုတင်ပြပေးဖို့ရှိပါတယ်ရှင
်။အမေရိကန်အစိုးရရဲ့သဘောထားအမြင်အဘော်ကိုတင်ပြပါရမရှင
်။အရင်တုန်းကမကြုံခဲ့ဘူးတဲ့အခြေအနေကိုကြုံနေရတယ်လို့ကုလသမဂ္ဂနိုင်ငံတကာရွှေ့ပြောင်းနေထိုင်မှုသုံးသပ်ရေးဆွေးနွေးပွဲမှာအမေရိကန်နိုင်ငံသားအဝင်ကြီးအန်ထိုနီဘလင်ကင်ကကြေညာလိုက်ပါတယ်။ဒီနေ့ကမ္ဘာတစ်ဖက်မှာရွှေ့ပြောင်းနေထိုင်သူ65သန်းကျော်ရှိပါတယ်။ဒုတိယကမ္ဘာစစ်ကတည်းကဆိုရင်ဘယ်ကာလထက်မဆိုများပါတယ်။စိတ်ချလုံခြုံမှုနဲ့အခွင့်အလမ်းကိုရှာဖွေဖို့လူတွေကအိမ်တွေကနေထွက်ကြပြီးဘေးအန္တရာယ်များလှတဲ့ခရီးကိုနှင်ကြတဲ့အခါ ဒီလိုရွှေ့ပြောင်းသွားလာကြတာပိုပြီးစိတ်ချလုံခြုံအောင်စနစ်တကျဖြစ်အောင်အဖွဲ့အစည်းနဲ့ကျင့်သုံးပိုင်းလိုအတိတ်ပဲရတဲ့ institution တွေနဲ့တိုင်းပြည်တွေကအတူတကွအလုပ်လုပ်ကြဖို့အရေးကြီးပါတယ်လို့ဝန်ကြီးဘလင်ကန်ကအလေးထားပြောသွားပါတယ်။ရွှေ့ပြောင်းနေထိုင်တာအပေါ်စီမံခန့်ခွဲရေးအားနည်းတဲ့သူတွေကိုအကာအကွယ်ပေးရေးဆိုင်ရာဘုံချင်းကပ်ပုံတရက်ရရှိရေးဟာတကဘာလုံးဆိုင်ရာရွှေ့ပြောင်းနေထိုင်မှုတရားဝင်သဘောတူညီချက်ရဲ့ရည်ရွယ်ချက်ဖြစ်ပါတယ်။ဒီသဘောတူညီချက်ဟာကုလသမဂ္ဂရဲ့ထောက်ပံ့ကူညီအားပေးမှုအောက်မှာအစိုးရတွေကြားပထမဆုံးညှိနှိုင်းသဘောတူညီချက်ဖြစ်ပါတယ်။နိုင်ငံတကာရွှေ့ပြောင်းနေထိုင်ခြင်းဆိုင်ရာကိစ္စရပ်တွေအားလုံးအကျုံးဝင်ခြုံငုံစဉ်းစားခဲ့တဲ့သဘောတူညီချက်လည်းဖြစ်ပါတယ်။လူအခွင့်အရေးလူသားကုန်ကြီးပွင့်လင်းမြင်သာမှုနဲ့နိုင်ငံတော်အချုပ်အခြာအာဏာတွေပေါ်မှာအခြေအမြစ်ကျကျတည်ထားတဲ့ရွှေ့ပြောင်းနေထိုင်မှုဆိုင်ရာမူဝါဒတွေဖြစ်လာအောင်အမေရိကန်ပြည်ထောင်စုကကြိုးပမ်းနေပါတယ်လို့ဘလင်ကန်ကပြောပါတယ်။အရက်ဖက်အဖွဲ့အစည်းတွေအစိုးရတွေပုဂ္ဂလိကကဏ္ဍကုလသမဂ္ဂလိုနိုင်ငံတကာအဖွဲ့အစည်းတွေနဲ့တွဲဖက်ဆောင်ရွက်ဖို့ကျွန်တော်တို့ကကတိကဝတ်ပြုထားပါတယ်။ဘာကြောင့်လဲဆိုတော့တနိုင်ငံထဲနဲ့ဖြည့်ရှင်းလို့မရနိုင်တဲ့စိန်ခေါ်ချက်ဖြစ်လို့ပါလို့ဝန်ကြီးကဆိုပါတယ်။သဘောတူညီချက်ကိုလက်မှတ်ရေးထိုးထားတဲ့အနောက်ကဘာတိုင်းပြည်အတော်များများဟာဖိနှိပ်မှုအောက်ကနေထွက်ပြေးလာကြတဲ့သူတွေကိုတရားဝင်ဥပဒေအဆင့်အတန်းပေးပြီးဝန်ဆောင်မှုတွေနဲ့သူတို့ရဲ့ကလေးတွေပညာသင်ကြားနိုင်အောင်ဆောင်ရွက်ပေးခြင်းအပြင်ဒီလမ်းကိုဥဆောင်နေကြပါတယ်။နိုင်ငံတကာအဖွဲ့အစည်းတွေနဲ့အစိုးရမဟုတ်တဲ့အဖွဲ့အုပ်စုတွေဟာရာသီဥတုနဲ့ဆက်ဆက်ဖြစ်ပေါ်လာတဲ့ဘေးအန္တရာယ်တွေကြုံရပြီးတဲ့နောက်ပိုင်းပံ့ပိုးကူညီခဲ့ကြပါတယ်။ခံနိုင်ရည်ရှိရှိရှောက်လှမ်းကြရမှာဒေသခံတာဝန်ရှိသူတွေကိုလက်ကျင့်ပညာပေးကြပါတယ်။ရာသီဥတုအကြက်အတဲကြောင့်ရွှေ့ပြောင်းနေထိုင်ရလောက်အောင်အချင်းချောက်ခံနေရတဲ့ရက်ရွာအတိုက်အဝန်းတွေကိုရွှေ့ပြောင်းနေထိုင်ရမှာအသားကျစေဖို့ကူညီကြပါတယ်။ရရှိပြီးသားတိုးတက်မှုတွေအပေါ်မှာဆက်လက်တိုးတက်အောင်အမေရိကန်ပြည်ထောင်စုကမိဖက်တွေနဲ့နီနီကပ်ကပ်အလုပ်လုပ်သွားပါမယ်။ဇွန်လမှာကျင်းပမယ့်အမေရိကတိုက်ထိပ်သီးညီလာခံမှာကျွန်တော်တို့ရဲ့ကဘာပဲချမ်းမှာကြုံတွေ့နေရတဲ့ပုံမှန်မဟုတ်တဲ့ရွှေ့ပြောင်းနေထိုင်မှုမျိုးအပေါ်တုံ့ပြန်ကြရမှာကျွန်တော်တို့ဆက်လက်ပူးပေါင်းတုံ့ပြန်သွားကြပါမယ်လို့ဝန်ကြီးဘလင်ကန်ကပြောပါတယ်။ဘာကြောင့်လူတွေကသူတို့ရဲ့အိမ်တွေကိုစွန့်ခွာပြေးခဲ့ကြတာလဲဆိုတာကိုကင်တွယ်ဖို့ပုံမှန်မဟုတ်တဲ့ရွှေ့ပြောင်းနေထိုင်ကြတဲ့အကြောင်းအရင်းမြစ်တွေအပေါ်မှာကျွန်တော်တို့လှုပ်ဆောင်နေပါတယ်။အဲ့ဒီအကြောင်းအရင်းတွေထဲမှာစီးပွားရေးအခွင့်အလမ်းကင်းမဲ့မှုမလုံခြုံမှုအကျင့်ပြတ်ချစားပြီးဖိနှိပ်လိုတဲ့အုပ်ချုပ်ရေးရာသီဥတုနဲ့ဆက်ဆက်တဲ့အရေးပေါ်အခြေအနေတွေပါဝင်ကြပါတယ်လို့ဘလင်ကန်ကဆိုပါတယ်။ဒီနှစ်မှာယာယီလုပ်သားဗီဇာ 9,000 ကျော်ထပ်တိုးပြီးချထားပေးတာအပအဝင်ရွှေ့ပြောင်းနေထိုင်တာတရားဝင်ဖြစ်ဖို့ဥပဒေလမ်းကြောင်းကိုလည်းအမေရိကန်ပြည်ထောင်စုကချဲ့ပေးနေပါတယ်။မိသားစုပြန်လည်ပေါင်းစုံရေးအစီအစဉ်ကိုလည်းချဲ့နေပါတယ်။ကမ္ဘာတဝန်းကဒုက္ခသည်တွေနဲ့အားနည်းတဲ့ရွှေ့ပြောင်းနေထိုင်သူတွေကိုပံ့ပိုးပေးနေပါတယ်။ကမ္ဘာတဝန်းမှာစိတ်ချပြီးစနစ်တကျနဲ့လူဆန်နဲ့ရွှေ့ပြောင်းနေထိုင်ရေးဖြစ်ပေါ်ဖို့အတွက်အမေရိကန်ပြည်ထောင်စုကဆက်လက်ဆောင်ရွက်ပါမယ်။ရွှေ့ပြောင်းနေထိုင်ကြသူတွေနဲ့ပဲတိဆောက်ကြွယ်ဝလာခဲ့တဲ့နိုင်ငံဖြစ်တဲ့အတိုင်းဒီကိစ္စဟာကျွန်တော်တို့နှလုံးသားထဲမှာအထူးသဖြင့်ရှိနေပါတယ်ခင်ဗျာ
။အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ဆက်လို့ပြပါရရှင
်။ဒေါ်ရရှင်တို့ခုနားဆင်ခဲ့ကြရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်သာဖြစ်ပြီး VOE ရဲ့အပေါ်မဟုတ်ချောင်းသိစေအပ်ပါတယ်ရှင်။ဒေါ်ရရှင်တို့ခုနားဆင်နေကြရတဲ့ VOE မြန်မာပိုင်းအစီအစဉ်ရဲ့အင်္ဂါနေ့မနေ့ခင်းအစီအစဉ်တွေကိုတော့လိုင်းဒိုမီတာ24.50နဲ့လိုင်းလမ်မီတာ190တို့ကနေမနေ့9နာရီအထိဆက်လက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင
်။ VOE American တန်ရဲ့ရုပ်သံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူရုမိတ်ဆွေရုပ်သံလိုင်းကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOE American တန်နဲ့ RFA လွတ်လပ်တဲ့အာရှအသံမြန်မာဘာသာအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန်မြို့တော်ကနေအချိန်ပြည့်ထုတ်လွှင့်တင်ဆက်ပေးနေတာပါ။မြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှားကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသကဝိုင်းအစီအစဉ်တွဲဆုံမေးမြန်းခန်းတို့ကိုကြည့်ရှုကြရမှာပါ။လူရုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် YouTube Set 70B Asia Bin Juru Channel 101ဒါမှမဟုတ်Timecom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ Juru ဖမ်းယူမှုအသေးစိတ်အချက်လက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာပ ဖော်ပြထားပါတယ်ရှင်။ VOA မြန်မာဝိုင်းအင်တာနက်စာမျက်နှာလိပ်စာက bamis.voanews.com ဖြစ်ပါတယ်။ Facebook စာမျက်နှာလိပ်စာက facebook.com/voa.bamis.news ဖြစ်ပါတယ်။မြန်မာနိုင်ငံကပရိသတ်တွေစီသတင်းမှန်တွေပို့ပေးနိုင်မှုလူလူမိတ်ဆွေအရောက်လာခဲ့ပါပြီနော်။
လာမနေ့ခင်မတော်တာရှင်များရှင် VOA American အတန်ရဲ့2022ခုနှစ်အစွန်လ9ရက်အင်္ဂါနေ့မနေ့ခင်းစီစဉ်တွေကိုလှိုင်းတိုမီတာ2450 58လှိုင်းလမ်းမီတာ190တို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းအစီအစဉ်မှာတော့သတင်းတောက်မှတ်စုကိုအရင်ဆုံးနားဆင်ချရမှာဖြစ်ပြီးဒီနောက်မှာတော့
ပြတ်တက်ကသိုးစစ်ကျော်သူတို့ကတွေ့တယ်ဟိုပေါ့ခြံရိတ်ခါများတယ်ဆိုရင်သူကပီဒီအက်ရိတ်ခါလို့ပြောလို့ဆိုဆွဲပြီးမီးရှို့တယ်ဆက်ပြီးတယ်ဆိုတော့လေ
ဒါတော့အပတ်စဉ်စီးပွားရေးအစီအစဉ်မှာနားဆင်ကြရပါမယ်ရှင်။ဒီနောက်မှာတော့ဘလော့ဂါတွေပြောသမျှသက်တမ်းရောင်သတင်းလွှာအစီအစဉ်တို့ကိုလည်းနားဆင်ကြရပါမယ်။အခုရင်ဆုံးတော့သတင်းထောင်မှတ်စုအစီအစဉ်ကိုထုတ်လွှင့်ပေးမှာဖြစ်ပါတယ်။စစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှုချင်းမြောင်လှိုင်နဲ့ဝါပြည်သွေးစည်းညီညွတ်ရေးပါတီတို့ငင်းချမ်းရေးတွေ့ဆုံဆွေးနွေးခဲ့ကြပါတယ်။ဝါအနေနဲ့နိုင်ငံကနေခွဲထွက်မှာမဟုတ်ဘူးလို့လည်းထပ်ပြီးတော့ကတိပြုခဲ့ပါတယ်။သတင်းထောင်မှတ်စုအစီအစဉ်ကိုတော့ကုသားညွန်ဦးတင်ဆက်ထားပါတယ်ရှင်။
ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့ဝါပြည်သွေးစည်းညီညွတ်ရေးပါတီတို့ဒီသတင်းပတ်ထဲမှာညီညာရေးတွေ့ဆုံဆွေးနွေးခဲ့ကြပါတယ်။ဝါအနေနဲ့နိုင်ငံကနေခွဲထွက်မှာမဟုတ်ဘူးလို့ထပ်မံကြေညာပြုခဲ့တယ်လို့တခြားပြည်နယ်တွေနဲ့ဒန်တူဝါပြည်နယ်ပေါ်လာရေးအတွက်လည်းနှစ်ဖက်ဆွေးနွေးခဲ့ကြတယ်လို့သိရပါတယ်။သတင်းတောက်မှတ်စုအနေနဲ့ရန်ကုန်ကနေပြီးတော့ရေးသားပေးဖို့ပါတယ်။ကျွန်တော်တားညူပြောပြမှာပါ။ပြည်တွင်းလက်နက်ကိုင်ပြိပခါတွေခြုံငင်းကိုလက်တွေ့ကျကျကောင်းထဲဖော်ဖို့လိုအပ်တဲ့အတွက်တိုင်းဒေသလက်နက်ကိုင်ဖွဲ့စည်းတွေကခေါင်းဆောင်တွေကိုဆွေးနွေးဖို့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကဖိတ်ခေါ်ခဲ့ပါတယ်။ညီနေစနုပ်ဘွဲကိုတယောက်ဖို့လက်နက်ကင်10ဘွဲကအကြောင်းပြန်ထားပြီးတော့မေလ20ရက်နေ့ကစပြီးတော့တပ်ဖွဲ့ချင်းစီနဲ့စတင်တွေ့ပါတယ်။ဗိုလ်ချုပ်ကြီးမင်းအောင်လှိုင်နဲ့ဝါပြည်သွေးစည်းညီညွတ်ရေးပါတီ UWSP ရဲ့ဒုတိယဥက္ကဋ္ဌဦးလောရာကူတို့ဦးဆောင်တဲ့နှစ်ဖက်အဖွဲ့ဟာမေလ30ရက်နေ့ပြီးခဲ့တဲ့တနင်္လာနေ့လုံကနေပြီးတော့ပြင်းထန်ရေးသားမှာတွေ့ဆုံပါတယ်။ဒီတွေ့ဆုံမှုမှာဗိုလ်ချုပ်ကြီးမင်းအောင်လှိုင်ကငင်းညာရေးတိုင်းပြည်တည်ဆောက်ရေးပညာရေးကျန်းမာရေးလုပ်ငန်းတွေပူးပေါင်းဆောင်ရွက်ရေးစတဲ့အခြေအနေတွေပြင်ပါတီဆိုဒီမိုကရေစီစနစ်ကျင့်သုံးရေးဒီမိုကရေစီနဲ့ဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးကိစ္စရပ်တွေကိုဆွေးနွေးခဲ့တယ်လို့စစ်ကောင်စီဘက်ကသတင်းထုတ်ပြန်ပါတယ်။ UWSP ဘက်ကတော့နိုင်ငံတော်ပြိုကွဲစီဖို့နိုင်ငံတော်ကနေပြီးတော့ခွဲထွက်တာကိုလုံးဝပြုလုပ်မှာမဟုတ်ပဲနဲ့နိုင်ငံတော်ကာကွယ်ရေးနဲ့တန်မှန်ရေးကလွဲပြီးတော့ကိုယ်ပိုင်စီမံအုပ်ချုပ်သွားမယ်ဆိုပြီးထုတ်ပြန်ပါတယ်။ဘလို့အစိုးရပဲတက်တက်ဗမာတိုင်းရင်းသားတွေရဲ့ပြည်တွင်းရေးဖြစ်တယ်လို့သုံးနှုန်းဖော်ပြတယ်လို့ပြိပခါတွေကိုတက်ဆိုင်သူတွေတွစ်ဆုံဆွေးနွေးအဖြစ်ရှာဖို့ကိုလည်းတိုက်တွန်းထားပါတယ်။တဖက်တွစ်ဆုံနာနဲ့ပတ်သက်ပြီးတော့စစ်ကောင်စီပြောခွင့်ရသူဗိုလ်ချုပ်စောမင်းထွန်းကနေပြည်တော်မှာဇွန်လ10ရက်နေ့ကပြုလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲအတွင်းခုလိုပြောပါရယ
်ဒီဝါကိုပိုင်အုပ်ချုပ်ခွင့်ရပြည်နယ်နဲ့ပတ်သက်ပြီးတော့ကျွန်တော်တို့ပြောခဲ့တာတော့ကိုပိုင်အုပ်ချုပ်ခွင့်ရဒေသဆိုရင်ဘလောက်နဲ့ဖွဲ့စည်းရမလဲကိုပိုင်အုပ်ချုပ်ခွင့်ရတိုင်းဆိုရင်ခရိုင်ဘယ်နှခုပါမလဲဒါတွေကန့်သတ်ချက်တွေပေါ့လေဒါတွေကအခြေခံဥပဒေထဲမှာမပါဝင်မဲ့အခြေခံဥပဒေကိုမူလရေးဆွဲခြင်းလုံးဝကျွန်တော်တို့အခြေခံဥပဒေရေးဆွဲခြင်းမှာဆွေးနွေးခဲ့တဲ့အချက်လက်တွေအခြေခံအချက်လက်တွေမှာပါပြီးသားဖြစ်တယ်ဒီရပေါ်မှာမူတည်ပြီးတော့ကျွန်တော်တို့ဆောင်ရွက်ရတာဖြစ်တယ်ကျွန်တော်တို့အနေနဲ့ကတော့ဒီမိုကရေစီနဲ့ဖက်ဒရယ်ကိုအခြေခံတဲ့ပြည်ထောင်စုစနစ်ကိုကျွန်တော်တို့သွားမှာဖြစ်တယ်အဲ့ဒီကိုသွားမှာဖြစ်တဲ့အကြောင်းမလို့ကျွန်တော်တို့အနေနဲ့ကဒီလိုသွားပြီဆိုလို့ရှိရင်အခြေခံဥပဒေပြင်ဆင်စရာရှိတာတွေကိုပြင်ဆင်ရမယ်ဆိုတာကိုကျွန်တော်တို့မူဝါဒအနေနဲ့ကကျွန်တော်တို့ကတတ်မတော်အနေနဲ့သဘောတူပြီးဖြစ်တယ
်ဝါပြည်နယ်နဲ့ပတ်သက်ပြီးတော့အခုသွားနေတဲ့ပုံစံထက်ကိုပိုပြီးတော့မြင့်တဲ့ပုံစံမျိုးပေးနိုင်ဖို့မူအားဖြင့်သဘောတူထားပြီးဖြစ်တယ်လို့လည်းဗိုလ်ချုပ်စောမင်းထွန်းကပြောပါတယ်ဒီမိုကရေစီနဲ့ဖက်ဒရယ်စနစ်ကိုအခြေခံတဲ့ပြည်ထောင်စုတည်ဆောက်ရေးမှာသဘောတူညီခဲ့ကြတယ်လို့ဆွေးနွေးပွဲကိုပါဝင်တက်ရောက်ခဲ့တဲ့လာရှိုးဆက်ဆံရေးယုံတာဝန်ခံဦးညီရန်က VOA ကိုရှင်းပြပါတယ
်ဒီဒီမိုကရေစီနဲ့ဒီဖက်ဒရယ်စနစ်ကိုအခြေခံတဲ့ပြည်ထောင်စုတည်ဆောက်ရေးအတွက်ကျွန်တော်တို့ဒီဆွေးနွေးခဲ့တယ်ပေါ့အဲ့ဒီချက်နဲ့ပတ်သက်ပြီးမှကျွန်တော်တို့လည်းသဘောတူပါတယ်ဆောက်ခံပါတယ်နော်အဲတခြားနိုင်ငံသားပြည်နယ်နဲ့အစင်းနှံကြိုတဲ့ဒီဝပြည်နယ်တည်ထောင်ဖို့အတွက်ဆိုတော့လည်းကျွန်တော်တို့ဒီဆွေးနွေးခဲ့ပါတယ်နော်ဒါကလည်းကျွန်တော်တို့at the same site တောင်းဆိုလာခဲ့တဲ့တောင်းဆိုချက်ပဲနိုင်ငံရေးကြီးမှချက်တစ်ခုပဲเนา
ะစစ်ကောင်စီနဲ့ဝါပြည်သွေးစည်းညီညွတ်ရေးပါတီ UWSP တို့၃ရက်တာဆွေးနွေးညှိနှိုင်းချက်တွေအရသဘောတူညီချက်တွေကိုလည်းအတူပြုလက်မှတ်ရေးထိုးခဲ့တယ်လို့စစ်ကောင်စီဘက်ကထုတ်ပြန်ပါတယ် UWSP ဝါပြည်သွေးစည်းညီညွတ်ရေးပါတီဟာတိုင်းဒေသလက်နက်ကိုင်အဖွဲ့တွေထဲမှာအင်အားအကြီးဆုံးအဖွဲ့ဖြစ်ပြီးတော့ NCA အဖြစ်အစာချုပ်လက်မှတ်ရေးမထိုးထားတဲ့အဖွဲ့လည်းဖြစ်ပါတယ်စစ်ကောင်စီနဲ့ညီညာရေးတွေ့ဆုံဆွေးနွေးခဲ့တဲ့ဒီဆွေးနွေးပွဲမှာအရင်ကထက်တိုးတက်တဲ့လက္ခဏာတွေ့ရတယ်လို့နိုင်ငံရေးလှစ်လာသူဦးတန်းစုနိုင်ကမှတ်ချက်ပေးပါရယ်။
ဟိုအရင်တော့က ဝန်နယ်ကိုသွားပြီးတော့အငင်းငင်းတိဆောက်ရေးအဖွဲ့ကနော်ကိုလူရပြီးတော့သွားဆွေးနွေးတော့သူတို့ပြောတာကိုပဲနားထောင်ပြီးတော့ဘာမှပြန်ဆွေးနွေးမှုမရှိဘူးလို့ပြောတန်ကြားပါလေအခုတော့ကတော့အပြန်လန်ဆွေးနွေးမှုဒီစုံတရားရှိတယ်ဆိုတော့အဲ့ဒါကအရင်ကတည်းကဆာလို့ရှိရင်ဒီပေါ့ကူဆုံးမွဲကတော့ဒီစုံတရားတုတ်တက်လာတဲ့လက္ခဏာပဲလို့ကျွန်တော်သိရပါတယ်အာဒီလုံချမ်းမှုကမပေါ်ပြနေတာကဖြစ်ပေါ်နေတဲ့ WSA ဂျာဗစ်နော်ဖြစ်ပြီးဒီကားလေးဖြစ်ပေါ်တိုးဝလာကြအကြောင်းချက်လည်းမရှိဘူးဆိုတာကျွန်တော်မှန်းဆလို့ရပါတယ
်စစ်ကောက်စီနဲ့ညီငယ်ကြီးတွေ့ဆုံဆွေးနွေးဖို့ကို NCA အပြည့်အဖွဲ့ကခုနှစ်ဖွဲ့နဲ့အပြည့်အစာချုပ်လက်မှတ်ထိုးမထားတဲ့သုံးဖွဲ့တို့ကလက်ခံထားပါတယ်တနင်္ဂနွေလုံးမှာလက်နက်ကင်ပြိပခါတွေချုပ်ငင်းအတွက်လို့ဆိုပြီးတော့စစ်ကောက်စီအကြီးအကဲဆွေးနွေးဖို့ဖိတ်ခေါ်တဲ့အထဲမှာNUG နဲ့ PDF အဖွဲ့တွေမပါတာဟာထိရောက်တဲ့ညီညာရေးဆွေးနွေးမှုဖြစ်ပါမလားဆိုပြီးတော့မေးခွန်းထုတ်စရာတော့ဖြစ်ပါတယ်။နိုင်ငံရေးပါတီတွေနဲ့တိုင်းသားပါတီတွေမပါဝင်မဲနဲ့စီရေးအင်အားစုတွေကဖိတ်ခေါ်ဆွေးနွေးနေတဲ့ပေါ်ရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD ဥက္ကဋ္ဌဦးဆိုင်ညွန့်လင်ကသူ့ရဲ့အမြင်ကိုခုလိုပြောပါတယ်
။နိုင်ငံရေးပါတီကဘာမှသုံးမွေပါဘူး။မနေ့တနေ့ကပဲကျွန်တော်ပါတီကွန်ဂရက်မှာတော့မေးခွန်းပြောခဲ့ပါတယ်။အခုကစီရေးပဲစီပေါ်ပြီးတားကျနေတယ်အလုံးနိုင်ငံတော်စီးရင်လည်းတိဆောက်တော်မူဖြစ်နေတယ်။ဒါကကောင်းတဲ့လားလားမဟုတ်ဘူး။သူကလည်းဘာမှတန်နိုင်လက်ပုလက်ပုအချင်းကြီးအဲ့လိုဖြစ်နေတာပေါ့နော်။ဆိုတော့အဒီကတော့ EU တို့ပေါ့ ERO လို့ခေါ်လား EU လို့ခေါ်လား။အဲ့ဒီအဲနာလည်းနဲ့ကရင်ဖွဲ့တွေနဲ့ကတော့တည်လည်ဖို့လူကြတာပေါ့နော်။ဒါကခုဘက်ကလည်း CEO နဲ့ဒီဘက်ကလည်း CEO ပဲဒီတဘောတရားပါပဲ။
မြန်မာနိုင်ငံကြီးကတော်များများမှာစစ်ကောင်စီတပ်တွေနဲ့တန်သားလက်နက်ကိုင်အဖွဲ့တွေပြည်သူ့ကာကွယ်ရေးအဖွဲ့တွေကြားလက်နက်ကိုင်ပြိပခါတွေရှိနေတဲ့အချိန်မှာတန်သားလက်နက်ကိုင်ခေါင်းဆောင်တွေနဲ့စစ်ကောင်စီကညီညွတ်တွေ့ဆုံဆွေးနွေးနေတာဖြစ်ပါတယ်။ညီညွတ်ဆွေးနွေးပွဲနဲ့ပတ်သက်လို့ရလဒ်တွေထွက်ပေါ်လာအောင်ဆွေးနွေးတော့မှာဖြစ်တယ်လို့စစ်ကောင်စီပြောခွင့်ရသူဗိုလ်ချုပ်ဇော်မင်းထွန်းကပြောထားပါတယ်
။နိုင်ငံတိုင်းနိုင်ငံတိုင်းမှာဒီမိုကရေစီစနစ်ကျင့်သုံးတယ်ဖက်ဒရယ်စနစ်ကျင့်သုံးတယ်ဆိုတာကတပုံစံနဲ့တခြားထဲတော့မရှိပါဘူး။ဘယ်နိုင်ငံမှတပုံစံနဲ့တခြားထဲမရှိဘူး။ကျွန်တော်တို့နိုင်ငံရဲ့သမိုင်းကြောင်းလူမျိုးရေးကျွန်တော်တို့နိုင်ငံရဲ့เนาะတည်ထွင်ရေးအခြေအနေပြီးရင်ပတ်ဝန်းကျင်အခြေအနေပေါ်မှာလိုက်ပြီးကျွန်တော်တို့ကတင့်တော်တဲ့အကောင်းဆုံးဖြစ်တဲ့ပုံစံကိုကျွန်တော်တို့တိဆောက်အောင်ဖြစ်တယ်အကောင်းဆုံးဖြစ်တဲ့ပုံစံကိုကျွန်တော်လုပ်ရမှာဖြစ်တယ်အဲ့လိုလုပ်ဖို့အတွက်ဆွေးနွေးညီနိုင်အဖြေရှာတာဖြစ်တယ်ခုလုပ်နေကြတာဒီအဲ့လိုမျိုးလုပ်နိုင်ဖို့အတွက်ဆွေးနွေးညီနိုင်အဖြေရှာတာပဲဖြစ်တယ
်ညီနေဆွေးနွေးပွဲကိုတယောက်ဖို့အကြောင်းပြန်ထားတဲ့လက်နက်ကင်ဆယ်ပွဲရှိပြီးတော့မေလ20ရက်နေ့ကစပြီးတော့တပွဲချင်းစီနဲ့စပြီးတွေ့ဆုံခဲ့ပါတယ်ရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီ RCSS မူပြစ်ပါတီ NMSP နဲ့ကီယန်မျိုးသားစီယုံကီယန်မျိုးသားလူမျိုးရေးတပ်မတော်ညီညာရေးကောင်စီ KNU KNLA PC တို့နဲ့တဖွဲ့ကိုတုံ့ပြန်တာဆွေးနွေးခဲ့ပြီးပါပြီ။ဝါပြည်သွေးစည်းညီညွတ်ရေးပါတီနဲ့လည်းဒီသတင်းပတ်ထဲမှာတွေ့ဆုံဆွေးနွေးခဲ့တဲ့အကြောင်းဒီသတင်းပတ်အတွက်သတင်းတော်မှတ်စုအစီအစဉ်ကနေပြီးတော့တင်ဆက်လိုက်ပါရခင်ဗျာ။ကျွန်တော်သားညူပါပဲ
။အပတ်စဉ်သတင်းတောင်မှတ်စုအစီအစဉ်ကိုကုသညို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုထုတ်လွှင့်ခဲ့တဲ့သတင်းတောင်မှတ်စုအစီအစဉ်အပြင် VOA ကနေထုတ်လွှင့်နေတဲ့သတင်းတွေသတင်းဆောင်မတွေနဲ့အပတ်စဉ်ကဏ္ဍတွေကိုတော့ကျမတို့ရဲ့ website ဆာမျက်နှာဖြစ်တဲ့ bami.voanews.com မှာလည်းလာရောက်ကြည့်ရှုဖတ်ရှုနိုင်ကြပါတယ်ရှင်။အခုတော့အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့စီးပွားရေးအစီအစဉ်ကိုနားဆင်ကြရအောင်ပါ။မြန်မာပြည်သူတွေကိုလူသားချင်းစာနာမှုအကူအညီတွေခွဲခြားဆက်ဆံမှုမရှိပေးရနိုင်ရေးအာဆီယံရဲ့ကြိုးပမ်းမှုကိုဆက်လက်အားပေးထောက်ခံမယ်အကြောင်းအမေရိကန်အာဆီယံအထူးထိပ်သီးအစည်းအဝေးအပြီးပူရဲကြီးညာအချက်မှဖော်ပြပါတယ်။နိုင်ငံရေးအချက်အလက်ကြောင့်အသက်မွေးဝမ်းကြောင်းအလုပ်အကိုင်တွေဆုံးရှုံးရပြီးစစ်ရှောင်နေကြရသူတွေအတွက်စာနာမှုအကူအညီရဖို့ကလည်းတိတ်ကိုအရေးကြီးနေပါတယ်။ဒီသတင်းပတ်စီးပွားရေးအစီအစဉ်မှာရှင်။ဆီယနာသိမ့်ပြီးနောက်မှာစိုက်ပျိုးထုတ်လုပ်ရေးလုပ်ငန်းတွေထိခိုက်ရသလိုပုံမှန်ရောင်းဝယ်မှုအခြေအနေမျိုးလည်းမဟုတ်တော့ဘူးလို့ချင်းပြည်နယ်ကအကူအညီပေးနေသူတို့က VOA ကိုပြောပါတယ်။ဒ
ီဘက်ကထိုးစစ်ကျော်သူတို့ကတွေ့တဲ့ဟိုမှာပေါ့ဆန်ရိတ်ခါများတယ်ဆိုရင်သူကဟော PDF ရိတ်ခါလို့ပါလို့ဆိုဆွဲပြီးမီးရှို့တယ်ဆက်စီးတယ်ဆိုတော့လေအာတောင်သူတွေကအဲ့ဒါကိုသူတို့ရတဲ့စကားတွေဖဲတွေမထားရတော့ဘူးအလုံးထုတ်ပြီးရောင်းကြတာများ
ဒါအပြင်ကြေးရွာတွေမှာစစ်တပ်နဲ့ PDF ချတိုက်ပွဲတွေကြောင့်အိုးအိမ်ဆုံးခွာထွက်ပြေးနေကြရသူတွေဟာတပိုင်းတနိုင်ကူညီပေးနေသူတွေကိုအားထားနေကြရပါတယ်။ လောလောဆယ်မှာတော့တောင်သူတွေထံကဆန်နဲ့စီဝဲလို့ရနိုင်နေသေးပေမဲ့လေပြည်ပကသွင်းကုန်တွေရဖို့ကတော့ခက်သွားပြီလို့ကလေးမျိုးကန်အခုညီပေးနေသူကပြောပါတယ
်။အာဒီကွက်မှာတော့အခုဆန်ကဟိုဗျလွယ်သေးတယ်ဝဲစားအဲ့ဒါနေကျန်းဝင်မယ်ဆိုရင်ဒီသိုးစစ်မဝင်တဲ့ရွာတွေကဆန်တိတ်ဆက်တွေရှိတယ်အဲ့ဒီတိတ်ဆက်တွေကနေအခုကျွန်တော်တို့28ပိတ်တာဝိတ်ကို18500နဲ့ဝယ်လို့ရတယ်ဗျ။ဝယ်လို့ရပါတယ်ဆန်ပေါ့ဗျာဒီလဲတောင်သူတွေတင်းတင်းတော့ဝယ်လို့ရတယ်ပြန်လာတော့မလွယ်တော့ဘူးဗျာ
စစ်ဆောင်တွေကိုအကူအညီပေးနေသူအများစုကအလှရှင်တွေကိုအဓိကအထားကြရပါတယ်နေမီဒေတာအခြေအနေကြောင့်ရန်ပုံငွေရှိနေလဲအကူအညီပေးနိုင်ရေးကမတည်ကြတဲ့အခြေအနေလို့လည်းသူကပြောပါတယ
်ဟုတ်ထားနိုင်တော့အလုတ်ကိုင်းနေနေစဉ်ဝင်ငွေမရှိတာနဲ့ဖြစ်ခဲ့ရဲ့သူတို့တွေကဖဲရှိနိုင်တဲ့အခါဒီညီကလူတွေကတော့အဲ့ဒါတော့ကျွန်တော်တို့သိသေးတာတဲ့ဟိုတိတ်တော့အများကြီးတော့မသိနိုင်ဘူးသူတော့လေရေကြီးရဲ့ကိုချင်းတူးပြီးဆက်ရလာလို့ဘာလို့လောက်ရတော့အဲ့ခေါင်းစံသေးနဲ့ကြီးသေးတွေကကြာတာပေါ့အကြာကြာမခံဘူးအပေါ်ထားမယ်ဆိုလဲသူတို့ကအဲ့လိုတွေကြည့်ရင်ဟိုဖြက်စည်းတဲ့သိုးသေးလာတာတွေပါရှိလို့
ဒါကတော့ချင်းပြင်းတဲ့ဘက်ကအခြေအနေဖြစ်ပါတယ်တိုက်ပွဲတွေနဲ့အတူစစ်ဆောင်အများပြားလည်းရှိနေတဲ့ကရင်နဲ့ကယားပြည်နယ်တွင်မှလည်းအကူအညီပေးရေးလုပ်ငန်းတွေမှာအခက်အခဲတွေရှိနေပါတယ်။ AAC မဟာမိတ်အဖွဲ့ရဲ့ဦးဆောင်တာဝန်ခံကိုရဲမင်းကလက်ရှိအကူအညီပေးနေရတဲ့အခြေအနေကို VOA ကိုအခုလိုပြောပါတယ
်။ Okay ဝင်ကြေးကကတော့ကျွန်တော်တို့ဒီစစ်ဆောင်ပစ္စည်းကိုပို့ရတာမှဒီကျွန်တော်တို့ထိုင်းအောင်ဒီမှာဒီသားလူစင်လေးပြပရောက်လူစင်လေးကဒီလိုလူတန်းကြတာပေါ့နော်လူတန်းကြတဲ့ဟာဒီမှာအဲကျွန်တော်ပစ္စည်းလေးအချို့လိုအပ်တာတွေလည်းဝယ်ဖြည့်တာတွေရှိတယ်တချို့ကလည်းအစင်းနဲ့ဝယ်ပြီးတာတွေရှိတယ်အဲပြီးတော့ဟိုအဓိကကတော့ဒီကားကားပေါ့နော်ကားကားကတော့အဲဒီလိုမျိုးအဖွဲတွေကဝိုင်းဝန်းပြီးတော့စုပေါင်းစိုက်ထုတ်ရတာတွေပြီးတော့ကျွန်တော်တို့အဖွဲရန်ပုံတွေကနေကားကားတွေထုတ်ရတာတွေအဲ့လိုမျိုးပါပဲအရင်ကြီးဟိုပါတော့မရှိပါဘူးအဓိကခိုင်းဘက်ကတော့အစဉ်ပြေနေတဲ့အနေအထားမှာရှိပါတယ်အဓိကနေဆက်ရောက်သွားတဲ့ချိန်မှာတစ်ဖက်ဒီမှာပြည်တွင်းကိုနှင်းမှာပို့ဖို့ရမှာပဲအခက်အခဲရှိတာပေါ့နော်အပြင်နောက်တစ်ချက်ကခုနကကျွန်တော်ပြောသလိုပဲဒီအတွင်းထဲကိုဒီအတွင်းထဲမှာပြင်းပြပို့ခြင်းလေးပို့ပြီးတော့အခက်အခဲဖြစ်လေးပြီးပို့ပြီးတော့ဒီနောက်ချက်တာတိမှုလေးဖန်ဆင်းမှုလေးကြုံရလေးပဲပေါ့နော
်အရှိတောင်အာရှနိုင်ငံများအသင်းအာဆီယံရဲ့မြန်မာနိုင်ငံမှာလူသားချင်းစာနာမှုအကူအညီတွေပေးနိုင်ရေးစစ်ကောင်စီရဲ့ပြည်ထောင်စုဝန်ကြီးဦးကိုကိုလှိုင်တက်ရောက်ခဲ့တဲ့မေလ6ရက်နေ့ဆွေးနွေးပွဲမှာတော့ကရင်ကရစကိုင်းအပါအဝင်ဒေသ5ခုကိုပေးဖို့ကနဦးရထားတဲ့အကြောင်းအာဆီယံအထူးကိုယ်စားလှယ်ကမ္ဘောဒီးယားဒုတိယဝန်ကြီးချုပ်နဲ့နိုင်ငံခြားရေးဝန်ကြီးပရတ်ဆိုခွန်ကပြောဆိုထားပါတယ်။ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့မြန်မာဆိုင်ရာအထူးကိုယ်စားလှယ်နိုလင်းဟေစာကလည်းမြန်မာနိုင်ငံတွင်စာနာထောက်ထားမှုအကူအညီပေးရမှာပါဝင်ဆောင်ရွက်နေသူအလုံးလုံခြုံစိတ်ချရပြီးအဟံအတားမရှိဆောင်ရွက်နိုင်ဖို့အရေးကြီးကြောင်းကြေညာချက်ထုတ်ပါတယ်။AAC မဟာမိတ်ဖွဲ့ရဲ့ဦးဆောင်တာဝန်ခံကိုရဲမင်းကတော့စာနာမှုအကူအညီတွေပို့ဆောင်ရေးမှာအခက်အခဲရှိတယ်လို့ပြောပါတယ်
။ဟုတ်ကဲ့အခက်အခဲကတော့ကျွန်တော်တို့ဒီစစ်ဆောင်တွေကမြန်မာဘက်ချမ်းမှာပဲရှိတာလေ။ရှိတော့ကျွန်တော်တို့ဒီထိုင်းနိုင်ငံဘက်ကတော့ဖြည်းဖြည်းတက်လာတဲ့လမ်းကြောင်းမှာတိတ်ပြတနာမရှိဘူး။ဒါပေမဲ့နေဆက်ရောက်တဲ့အခါမှာကျွန်တော်တို့ဒီတစ်ဖက်မြန်မာပိုင်နယ်ထဲကိုဒီတောင်းရင်မြစ်ကိုဖြတ်ကူပြီးတော့ပို့လာတော့အပြည့်အဝဒီတန်လွင်မျိုးကိုဖြတ်ကူးပြီးတော့ပို့လာတော့မှကြတော့အခက်အခဲတွေအများကြီးရှိတာပေါ့
မြန်မာနိုင်ငံတွင်းလူသားချင်းစာနာမှုအကူအညီတွေပေးအပ်နိုင်ရေးအတွက်အာဆီယံဘက်ကစစ်ကောင်စီနဲ့ဆွေးနွေးခဲ့တယ်လို့ပဲမလေးရှားနိုင်ငံခြားရေးဝန်ကြီးကလည်း NUG ရဲ့နိုင်ငံခြားရေးဝန်ကြီးဒေါ်စင်မအောင်နဲ့ဆွေးနွေးပါတယ်စာနာမှုအကူအညီတွေဟာပွင့်လင်းမြင်သာမှုရှိရေးအရေးကြီးတာကိုနှစ်ဖက်တသဘောတည်းရှိတယ်လို့မလေးရှားနိုင်ငံခြားရေးဝန်ကြီးဆာဖူဒင်အဗ်ဒူလာကပြောပါတယ်
We cannot have only the junta doing
လူသားချင်းစာနာမှုအကူအညီပေးရေးလုပ်ငန်းတွေကိုစစ်အာဏာပိုင်တွေနဲ့ပဲလုပ်လို့မဖြစ်ပါဘူး။နိုင်ငံတကာအတိုင်းအဝိုင်းကအခိုင်အမာပါဝင်ဖို့လဲမလေးရှားကအစိုးပြုထားပါတယ်။အကောင်းဆုံးကတော့ကုလသမဂ္ဂရဲ့ကြီးကြပ်မှုအောက်ကဆောင်ရွက်ဖို့ပါလို့မလေးရှားနိုင်ငံခြားရေးဝန်ကြီးကပြောဆိုခဲ့တာဖြစ်ပါတယ်။မဟာဗျူဟာနဲ့နိုင်ငံတကာလေ့လာရေးစင်တာ CSIS ရဲ့အရှိတောင်အာရှအစီအစဉ်မြန်မာဆိုင်ရာကျွမ်းကျင်သူမိုက်ကယ်မာတင်ကလည်းအမေရိကန်ရဲ့မြန်မာဆိုင်ရာမူဝါဒပြန်သုံးသပ်ခြင်းဆိုတဲ့သုံးသပ်ချက်ကိုစက်တင်ဘာလ24ရက်နေ့ကထုတ်တာမှာစစ်ဆောင်တွေကိုအကူအညီပေးနိုင်ရေးအတွက်အကူအညီပေးရေးအဖွဲ့တွေနဲ့ဓာတ်ရိုက်ချိတ်ဆက်ဆောင်ရွက်ဖို့အကြံပြုထားတာပါAAC မဟာမိတ်အဖွဲ့ရဲ့ဦးဆောင်တာဝန်ခံကိုရဲမင်းကတော့စစ်ဆောင်တွေအတွက်အခြေခံလူသုံးကုန်ရိတ်ခါစေဝါတွေအလို့အဆုံဖြစ်နေတယ်လို့ပြောပါတယ်ရှင်
ျွန်တော်အဓိကပုံပြနေတာကတော့ဒီလက်ရှိဒီ၄ကီဟောတိုက်ပွဲတွေရဲ့တိုက်ခတ်မှုကြောင့်ကျွန်တော်တို့ဖိဖိချောင်နေရတဲ့လူတွေအားလုံးက1000ကျော်3000နီးပါးလောက်ရှိတယ်ကျွန်တော်တို့ဒီအဲဒီမြောက်ဦးတောင်ပတ်ချမ်းပေါ့အဲ့ဒီဘက်မှာရှိနေတဲ့စစ်ရှောင်းဒီဘက်ကိုကျွန်တော်အဓိကထားပို့နေတာပေါ့လောလောဆယ်တော့ဟုတ်ကဲ့
ပါစေစီးပွားရေးအစီအစဉ်ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင်အခုတော့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုတင်ပြပေးမှာဖြစ်ပါတယ်အရက်ဖက်ဆေးရုံတင်ပေါ်ကြီးတွေထဲမှာကမ္ဘာအကြီးဆုံးဖြစ်တဲ့ Global Mercy ဆေးရုံတင်ပေါ်ကြီးဆီနီဂေါနိုင်ငံမြို့တော်မှာရောက်ရှိနေပါတယ်ဆေးဘက်ဆိုင်ရာနောက်ဆုံးဖော်ဤပညာသုံးကရိယာတွေတက်ဆင်ထားတဲ့ဂရင်း200ဆန့်ဆေးရုံတင်ပေါ်ကြီးပေါ်မှာခွဲစိတ်ကုသရေးပိုင်းကိုအဓိကလှုပ်သွားမှာဖြစ်ပါတယ်ခွဲစိတ်ကုသဖို့လက်လန်းမမီသူတွေအတွက်အခမဲ့ပရဟိတကူညီကုသပေးမယ်အစစ်မြင့်ဆေးရုံတင်ပေါ်ကြီးအချောင်းမတ်စုမြတ်မောင်ကဘလော့ဂါတွေပြောသမျှအစီအစဉ်မှာတင်ပြထားပါတယ်ရှင
် We always knew we wanted to waitto officially inaugurate the Global Mercy in Africa.
Global Mercy ဆေးရုံတင်မော်ကြီးကိုတရားဝင်ဖွင့်လှစ်တဲ့အကြောင်း Mercy Ships ပရဟိတအဖွဲ့ကြီးရဲ့အမှုဆောင်ညွှန်ကြားမှုမင်းကွန်းပြောကြားနေတာဖြစ်ပါတယ်။ဒီတင်မော်တင်ကြီးကအာဖရိကတိုက်မှာကုသပေးဖို့ရည်ရွယ်ထားတာဖြစ်တယ်လို့သူကပြောနေတာပါ။ Netherlands နိုင်ငံမှာဆောက်လုပ်ခဲ့ပြီးတဲ့နောက်ပထမဆုံးကုသမှုပေးဖို့ဆေးရုံတင်မော်ကြီးဆန်နဂေါနိုင်ငံမှာရောက်ရှိနေတာပါ။184မီတာရှည်ပြီးတော့29မီတာကျယ်တဲ့12ထပ်ပါအေယာမဆေးရုံတင်မော်ကြီးကကမ္ဘာမှာအရက်ဖက်ပိုင်းဆေးရုံတင်မော်ကြီးတွေထဲမှာအကြီးဆုံးဖြစ်ပါတယ်။တန်ချိန်3,500အလေးချိန်ရှိတဲ့တင်မော်ကြီးပေါ်မှာခွဲစိတ်ခန်း6ခုမျက်စိဆေးခန်းသွားဆေးခန်းစသဖြင့်ပါပါတယ်
။ This is a purpose-built hospital, so this is Mercy Ships firsthospital that we've designed from scratch with our partners and
ဆေးရုံတစ်ခုဖြင့်ရည်ရွယ်ဆောက်လုပ်ထားတဲ့တင်မောဖြစ်ပါတယ်ကျွန်တော်တို့လိုချင်တဲ့ပုံစံအတိုင်းဖြစ်အောင်ကျွန်တော်တို့မိဖက်တွေနဲ့အစကနေဒီဇိုင်းဆွဲဆောက်ထားတဲ့ Mercy Ship ရဲ့ပထမဆုံးဆေးရုံတင်မောလည်းဖြစ်ပါတယ်ခွဲစိတ်ခန်း6ခုပါပါတယ်ဓာတ်ခွဲခန်းတစ်ခုရေဒီယိုဓာတ်ရောင်ကြီးနဲ့စမ်းသပ်ကုသဌာနတစ်ခုဆေးဆက်ခန်းတစ်ခုပါပါတယ်စမ်းသပ်ကုသမှုပေးနိုင်ဖို့လိုအပ်သမျှဒီတင်မောကြီးပေါ်မှာရှိပါတယ်
ကျမရေးဆောင်ရှားမှုအားနည်းတဲ့အာဖရိကတိုက်တောင်ပိုင်းဒေသနိုင်ငံတွေကိုလှည့်လည်ကုသပေးဖို့အတွက်ဒီဆေးရုံတင်မော်ကြီးကိုရည်ရွယ်ဆောက်လုပ်ထားတာဖြစ်ပါတယ်။ Netherlands နိုင်ငံမှာနောက်ဆုံးပေါ်ဆေးဘက်ဆိုင်ရာဤပညာသုံးကရိယာတွေတက်ဆင်ထားတဲ့ဆေးရုံတင်မော်ကြီးပေါ်မှာခွဲစိတ်ကုသမှုတွေအဓိကလှုပ်ပေးသွားမှာဖြစ်ပါတယ်
။ We target areas of the world where there is not access to free to affordable to timely and
ကမ္ဘာမှာခွဲစိတ်ကုသမှုကိုအခမဲ့မလုံနိုင်ဈေးတက်တက်တာတာနဲ့အချိန်မီခွဲစိတ်မှုမလုံနိုင်တဲ့နေရာတွေအတွက်အဓိကရည်ရွယ်တာပါအဲ့ဒါကြောင့်ကျွန်တော်တို့ကအဲ့ဒီနေရာမျိုးတွေကိုအဓိကသွားပါတယ်ကျွန်တော်တို့လူနာတွေထဲမှာလိုအပ်တဲ့ခွဲစိတ်မှုလုပ်ဖို့နှစ်နဲ့ချီတစ်ခါလေဆယ်စုနှစ်နဲ့ချီကြောင်စောင့်နေကြတဲ့သူတွေပါပါတယ်ဥရောပနဲ့မြောက်အမေရိကမှာယောဂါကိုတည်ပြီးတဲ့င်းပတ်အတွင်းမြန်မြန်ဆန်ဆန်ကုသမှုခံယူနိုင်ကြပေမဲ့ကျွန်တော်တို့လူနာတချို့ဆိုနှင်းနဲ့ချီချောင်းစောင့်ခဲ့ကြပါတယ်။ဒါကြောင့်လူမှုရေးစီးပွားရေးအကျိုးဆက်တွေကြုံကြရပါတယ်
။ Global Mercy ဆေးရုံတင်မောကြီးလိုပဲအာဖရိကတိုက်ထဲလှည့်လည်ကုသပေးနေတဲ့ Africa Mercy ဆေးရုံတင်မောကြီးပေါ်မှာ2020ခုနှစ်တုန်းကကုသမှုခံခဲ့တဲ့တားဖြစ်သူနဲ့အတူရောက်လာတဲ့ဖခင်ဖြစ်သူကဆေးရုံတင်မောကြီးရဲ့အကျိုးကျေးဇူးကိုအခုလိုပြောပြပါတယ်
။ဒေနိုလာခုတေတီ။ညဘင်းနမဖော်ရပါမှာတော့အပတာလ်မန်ဒါစ
်မာစီရှစ်ပြည့်တင်မောကြီးဒါကားကိုရောက်နေတယ်ဆိုတဲ့သတင်းကြတော့ကျွန်တော်သားကိုခေါ်လာဖို့ဆုံးဖြတ်ပြီးလာခဲ့တာပါကျွန်တော်သားကအရင်ကထူးခြားတဲ့ယောဂါဖြစ်နေတာကိုမာစီရှစ်ဝန်ထမ်းတွေကတင်မောပေါ်မှာလိုအပ်ရင်ကုသပေးမယ်လို့ဂရီပေးပြီးကုသပေးခဲ့ကြပါတယ်သူ့ကိုတင်မောပေါ်မှာခွဲစိတ်ကုသပေးခဲ့ကြတာအခုဆိုမြင်တဲ့အတိုင်းအကောင်းပဂရီဖြစ်နေပါပြီ
နောက်ဆုံးပေါ်အစမြင့် Global Mercy တင်မောကြီးပေါ်မှာခွဲစိတ်အထူးကုရေသူနာပြုရေတခြားဝန်ထမ်းတွေအပါအဝင်တင်မောပေါ်မှာလိုက်ပါလာသူ640ကျော်ရှိပြီးတော့စုစုပေါင်း950လောက်အထိအတွက်တင်မောပေါ်မှာနေရာရှိပါတယ
် And these beds have been specially designed you can see the bed below is for the caregiver
ဒီကရင်တွေကိုအထူးဒီဇိုင်းလုပ်ထားတာပါကရင်အောက်မှာလူနာကိုပြုစုသူအိတ်နိုင်အောင်နေရာလုပ်ပေးထားပါတယ်လူနာကအပေါ်မှာအိတ်ပါလိမ့်မယ်ဆောင်တွေအားလုံးမှာနောက်ဆုံးပေါ်ဆေးဘက်ဆိုင်ရာဤပညာတွေနဲ့ကရိယာတွေအပြည့်အစုံတက်ဆင်ထားတဲ့အတွက်လူနာကိုအဆင့်မြင့်ဆုံးကုသမှုတွေပေးနိုင်ပါတယ်
။အာဖရိကတိုက်နိုင်ငံတွေကိုသွားလာကုသပေးမဲ့ဆေးရုံတင်မောကြီးကသူတို့ကြောက်ချကုသပေးတဲ့နိုင်ငံတွေကဆရာဝန်တွေဆေးဝန်ထမ်းတွေကိုလည်းဆေးပညာဆိုင်ရာအသိပညာတွေကိုမျှဝေသင်တန်းပေးမှာဖြစ်ပါတယ်။
We see an increasing amount of people from Africa who are helping fellow Africans.
Africa တိုင်းမှာ Africa လူမျိုးချင်းချင်းကူညီခြင်းနဲ့ပရာဟိတတွေပုံများလာတာတွေ့ရပါတယ်။ကျွန်တော်တို့မှာနေကင်းဘက်တာဝန်ယူတဲ့ဝန်ထမ်းတွေရှိသလိုတင်မောပေါ်မှာပရာဟိတလာကူညီတဲ့ Africa ကသူတွေလည်းရှိပါတယ်။ပြောရင်ကမ္ဘာတိုင်ဝမ်ကြီးတစ်ခုလုံးလို့ဖြစ်နေပါတယ်။ခွဲစိတ်ကူတာမှုခံယူဖို့လိုအပ်တဲ့အာဖရိကတိုက်သားတွေကိုကူညီနေတဲ့ကမ္ဘာအတိုက်ဝန်ကြီးဖြစ်နေတာက Mercy Ships ရဲ့ထူးခြားမှုပ
ါလွန်ခဲ့တဲ့နှစ်ပေါင်း30ကျော်အတွင်း Mercy Ships ပရာဟိတဖွဲ့ကြီးကအာဖရိကတိုက်အနောက်ပိုင်းနဲ့အလဲပိုင်းဒေသတွေမှာတင်မောနဲ့လှည့်လည်ပြီးတော့ကျန်းမာရေးဆောင်ရှားကူတာမှုတွေလုပ်ပေးနေတာပါဒီကမ္ဘာလုံးကခွဲစိတ်အထူးကူတွေဆရာဝန်တွေအပါအဝင်ကျန်းမာရေးဆိုင်ရာပရာဟိတကူညီသူ1000ကျော်က20ခုလို့တင်မောကြီးပေါ်မှာကိုယ်စိတ်ကိုအကုန်ချခံပြီးတော့လိုက်ပါကုသပေးနေကြပါတယ
် we do it from a Christian point of view so we are a Christian mission but we help everybody
ခရီးယံဘာသာအမြင်နဲ့ကျွန်တော်တို့ကခရီးယံမစ်ရှင်အဖြစ်လူတိုင်းကိုကူညီနေတာပါဘယ်သူဘဝပဲဖြစ်ဖြစ်ဘာဘာသာပဲကိုယ်ကွယ်ကိုယ်ကွယ်ကျွန်တော်တို့ကကူညီပါတယ်ဒါပေမဲ့ခရီးယံဘာသာယုံကြည်မှုအခြေခံပြီးကျွန်တော်တို့ကကူညီနေတာဖြစ်ပါတယ်
Mercy Ships ပရာဟိတအဖွဲ့ကြီးရဲ့နောက်ဆုံးပေါ်ဆေးရုံတင်မောကြီးကိုဒေါ်လာသန်း200ကျော်အကုန်ကျခံပြီးတော့ဆောက်လုပ်ထားတာဖြစ်ပါတယ်။မျက်လုံးသွားကဆလို့ခွဲစိတ်ကုသဖို့လိုအပ်နေသူတွေအတွက်အစစ်မြစ်နောက်ဆုံးပေါ်ဒီပညာတွေနဲ့ပစ္စည်းကရိယာတွေအတွက်ကို Belgium နိုင်ငံ Antwerp စိတ်ကမ်းမြို့ကကုမ္ပဏီပေါင်း60ကအလှူငွေထည့်ဝင်ကူညီထားကြပါတယ်။ဆေးရုံတင်မောတကြီးပထမဆုံးသွားရောက်ကုသပေးတဲ့ဆန်နဂေါနိုင်ငံမှာတဲ့ဒင်းလေးဘက်ကြောက်ချကုသပေးပြီးသွားရင်တော့တခြားအာဖရိကနိုင်ငံတွေစီကိုလှည့်လည်ကုသပေးအောင်မှဖြစ်ပါရဲ့ရှင်ကျွန်မစုမြတ်ပါပ
ါမဆုမြတ်မော်ရဲ့ဘလော့ဂါတွေပြောသမျှသတင်းပတ်ဆင်ခဏကိုတင်ပြပြီးမှာတော့တက်တန့်ရောင်သတင်းလွှာအစီအစဉ်ကိုနားဆင်ကြရမှာပါကျွန်းပေါ်ကဒိုင်နိုဆောရီရဲ့ကဘာ Jurassic World Dominion ရုပ်ရှင်ကားတစ်ထွက်လာပါပြီအရင်ရုပ်ရှင်ကားတွေရဲ့အဆက်ဖြစ်ပြီးနံပါတ်3ကားမြောက်ဖြစ်တယ်လို့ဒီကားမှာအရင်ဇက်ကောင်တွေရောဇက်ကောင်အစ်စ်တွေရောထည့်ထားပါတယ်မအေးသနာကြပါရှင
်မင်္ဂလာပါရှင်အားလုံးစိတ်လက်ပြောရှင်ပေါ်ပါကြပါစေကမ္ဘာယဉ်ကျေးမှုရေးစည်းမှာခေတ်စားနေတာတွေချင်ပေါ်ကြော်ကြားသူတွေနဲ့အနုပညာလောကကသတင်းတူတူရာတွေကိုတက်တန့်ရောင်သတင်းတော်မှာပြောပြပေးသွားပါမယ်။ကျမအေးသနာကျော်ပါ Jurassic ကဘာဒိုင်နိုဆောချစ်သူတွေအတွက်အခု Jurassic World တတိယမြောက်နဲ့နောက်ဆုံးဆိုတဲ့ရုပ်ရှင်ကပြန်လာပါပြီ။ဇာတ်ကားနာမည်က Jurassic World Dominion ဖြစ်ပြီးတော့ဒီကားမှာအရင်ရုပ်ရှင်ကမှာပါခဲ့တဲ့သရုပ်ဆောင်အဟောင်းတွေရောအခုဒီကားမှာပါလာတဲ့အသစ်တွေရောတွေ့ရပါမယ်။ဂျာမနီနိုင်ငံကရုပ်ရှင်မိတ်ဆက်ပွဲအခမ်းအနားကိုတော့ကလုံးမြို့မှာမေလကုန်မှာကျင်းပသွားပြီးတော့ဒီရုပ်ရှင်ကမှပါတဲ့အဖွဲ့သားတွေတက်ရောက်သွားခဲ့ကြတာပါ
You know, I feel like I'm dreaming in a way, but it's a very good dream.
မင်းသား Jeff Globen ကတော့ဒီကားကအိမ်မက်ပါပဲဆိုပြီးတော့ရုပ်ရှင်မိတ်ဆက်ပွဲကိုလူကိုယ်တိုင်တက်လို့ရတာကိုမယုံနိုင်တာပြောသွားခဲ့ပါတယ်ဗြိတိန်နိုင်ငံလန်ဒန်မြို့တော်မှာတော့ဒီရုပ်ရှင်ကားကျင်းပတဲ့အနေနဲ့ Tropical Gin ပြည်မှာမေလ29ရက်နေ့က T-Rex Dinosaur ကြီးတစ်ကောင်ကိုခေါ်လာခဲ့ပါတယ်။ National Gallery ပြလိုက်ရှင်မှာ National Gallery အဆောက်အုံနောက်ခံနဲ့ပိတ်ကားကြီးပေါ်ကနေ Dinosaur အကောင်ကြီးလှုပ်ရှားနေတဲ့ပုံပြတာမလို့ပိတ်ကားတွေကအဆောက်အုံနဲ့အပြင်ကအဆောက်အုံပုံတစ်ထက်ထဲရှိနေပြီးတော့တကယ်အပြင်မှာ Dinosaur ကြီးတစ်ကောင်လှုပ်ရှားပြီးရောက်လာတယ်လို့ထင်ရပါတယ်။ရုပ်ရှင်ကားတဲ့ Jurassic World Dominion ရုပ်ရှင်ကားကတော့အရင်ရုပ်ရှင်ကားဖြစ်တဲ့ Jurassic World Fallen Kingdom ရုပ်ရှင်ကားမှာ Dinosaur ကဘာ Jurassic World တည်ရှိတဲ့ Isla Nuba ကျွန်းကြီးမှာပြဿနာတက်ပြီးတော့လင်းနေကြ Dinosaur တွေတကွာလုံးပြန့်နှံ့နေပြီးတော့လူတွေသားကောင်တွေဖြစ်ရတဲ့အကြောင်းဇာတ်ရင်တက်ပြီးတော့ရိုက်ထားတာဖြစ်ပါတယ်အရင် Jurassic Park ရုပ်ရှင်ကားကလေးကတရုတ်ဆောင်တဲ့မင်းသမီး Laura Dern နဲ့မင်းသား Sam Neill တို့ကလည်းသူတို့ရဲ့ငကိုဇက်ရုပ်တွေဖြစ်တဲ့ကြောက်ခေရုခဗီလာပညာရှင်လည်းဖြစ်ဥရရာတွေပြောင်းလဲမှုဒေးလာရီသိပ္ပံပညာရှင်လည်းဖြစ်တဲ့ဒေါက်တာအဲလီဆက်လာနဲ့ကြောက်ဖြစ်ရုပ်ရှင်ပညာရှင်ဒေါက်တာအဲလန်ဂရန်တို့ဖြင့်ဆက်ပြီးတော့တရုတ်ဆောင်ထားပါတယ်1993ခုနှစ်ကရုပ်ရှင်ကမှပါတယ်မင်းသား Jeff Goldblum လည်းပြန်ပြီးတော့ပါထားတာပါ ။ဒီရုပ်ရှင်ကားကိုကဘာတလွားဇွန်လတရနေ့မှာစရုံတင်တာဖြစ်ပြီးတော့အရင်ကောင်းတဲ့ visual effects ကွန်ပျူတာလှည့်ွယ်ရုပ်ပုံတွေနဲ့ဒီကားကိုလည်းပရိသတ်အရင်သဘောကျတယ်လို့ထုတ်လို့သူတွေကပြောပါတယ်။ Jurassic World Dominion ရုပ်ရှင်ကားကိုဂျာမနီနိုင်ငံတလွားရုပ်ရှင်ရုံမှာဇွန်လ10ရက်နေ့မှာစတင်ရုံတင်ပြသပြီးတော့ဗြိတိန်နဲ့အမေရိကန်ပြည်အောင်စုတွေမှာတော့ဇွန်လ10ရက်နေ့မှာစပြီးရုံတင်ပြသပါတယ
်။Kardashians took my besties to LA where the girls like to play. We put our hoodies on in Philly where we started acting silly. Then we headed out to China. Taylor said that's where we find
the တတရောင်တင်းလောအစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညနဲ့အင်္ဂါမနေ့အစီအစဉ်တွေမှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းလောကိုရုပ်ရောတန်ရောအပြည့်စုံကြည့်ကြနေဆိုရင်ရုပ်မြင်သံကြားမှာစနေညထုတ်လွှင့်တဲ့ VOA အပတ်စဉ် TV Magazine အစီအစဉ်မှာကြည့်နိုင်ပါတယ်။VOA မြန်မာပိုင်းရဲ့ online မှာဆိုရင်လည်း Facebook နဲ့ YouTube စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာကောင်းတဲ့နေ့လေးဖြစ်ပါစေနော
်
။ Hey! We throw that money in the air. Hey! We throw that money in the air. သတင်းပတ်ဆင်ခန္ဓာတစ်ခုဖြစ်တဲ့တက်တန်ရောက်သတင်းလောအပတ်ဆင်ခန္ဓာကိုနားဆင်ခေချရတာဖြစ်ပါတယ်ရှင်။ VOA မြန်မာပိုင်းစီစဉ်ရဲ့အပတ်ဆင်ခန္ဓာတွေ၊သတင်းတွေ၊သတင်းဆောင်မတွေနဲ့ Radio စီစဉ်တွေဒါမှမဟုတ်လေ TV အစီအစဉ်နဲ့ပတ်သက်ပြီးတော့သောရရှင်တို့စီကဝေဖန်အကြံပြုချက်တွေကိုလည်းဖိတ်ခေါ်ပါရစေ။သောရရှင်တို့အနေနဲ့ဝေဖန်အကြံပြုလို့ရင်တော့ကျမတို့ရဲ့ email လိပ်စာက bamis@voanews.com ဖြစ်ပါတယ်။သောရရှင်တို့ထံကဝေဖန်အကြံပြုချက်တွေကို VOE ကအစီအမဲချိုးဆိုပါရစေ။သောရရှင်တို့အခုနားဆင်နေကြရတာကတော့ VOE မြန်မာပိုင်းအစီအစဉ်ရဲ့အင်ကန်နီမနက်ခင်ထုတ်လွှင့်ချက်တွေဖြစ်ပါတယ်။ line to meter 24:50-51 တို့ကနေနားဆင်နေကြရတာဖြစ်ပါရစေ။အခုကတော့သတင်းအချင်းချုပ်ကိုဒေါခင်မျိုးသက်ကတင်ပြပေးပါမယ်။
မြန်မာစစ်ကောင်စီကိုတရားမဝင်အစိုးရဖြစ်တဲ့ရန်ကုန်ပြင်သစ်တပ်ရုံးကဖော်ပြကြတဲ့ပတ်သက်ပြီးစိတ်ဆိုးဒေါသထွက်ရကြောင်းနဲ့ဒါဟာနှစ်နိုင်ငံဆက်ဆံရေးကိုထိခိုက်စေနိုင်တယ်လို့စစ်ကောင်စီကတနင်္လာနေ့မှာကြေညာချက်ထုတ်ပြန်သတိပေးလိုက်ပါတယ်။ NLD ပါတီလွှတ်တော်အမဟောင်ကိုဖြိုးစေရတော့နဲ့ထင်ရှားတဲ့ចောင်းသားခေါင်းဆောင်ကိုဂျင်မီတို့ကိုကွန့်မြတ်ဖို့အတွက်တရားရုံးအဆင့်ဆင့်ပါဝင်စစ်ကောင်စီကနေအတီးပြူချောင်းပြီးခဲ့တဲ့သတင်းပတ်ထဲမှာပဲသတင်းထုတ်ပြန်ခဲ့တာနဲ့ပတ်သက်ပြီးဒီလိုဆုံးဖြတ်တာရက်ဆက်တဲ့ဆုံးဖြတ်ချက်ဖြစ်ပြီးတော့လွတ်လပ်ခွင့်အတွက်လှုပ်ရှားကာကွယ်သူတွေပေါ်မှာနောက်ထပ်ပြစ်မှတ်ထားတဲ့လို့ရလို့ပြင်းထန်တဲ့ Facebook စာမျက်နှာမှာဖော်ပြတာပါဒီလိုဖော်ပြရမှာစစ်ကောင်စီကိုတရားမဝင်အစိုးရတက်ဖြစ်နေရည်ညွှန်းဖော်ပြထားတဲ့အတွက်စိတ်ဆိုးဒေါသထွက်ရကြောင်းနဲ့ပြင်းပြင်းထန်ထန်ကန့်ကွက်ကြောင်းပြောကြားခဲ့တာဖြစ်ပါတယ်အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနအတိုင်းမင်ကန် Direct Show လေးဟာဇွန်လ9ရက်နေ့ကနေ14ရက်နေ့အထိထိုင်း၊စင်ကာပူ၊ဘရူနိုင်းနိုင်ငံတွေကိုတွားရောက်มาဖြစ်ပါတယ်။မြန်မာနိုင်ငံဒီမိုကရေစီပြန်လည်ရရှိရေးပါဝင်ပြီးခဲ့တဲ့အာဆီယံအမေရိကန်ထိပ်သီးအစည်းအဝေးဆုံးဖြတ်ချက်တွေကိုဆက်ပြီးအကောင့်ထည့်ဖို့ပို့ကိစ္စရပ်တွေကိုဆွေးနွေးသွားမယ်လို့အမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနကတနင်္လာနေ့မှာပြောကြားခဲ့တာဖြစ်ပါတယ်။ထိုင်းနိုင်ငံကိုရောက်တဲ့ကတိုင်မင်ခန်ရှိုလေးဟာထိုင်းအစိုးရအဆင့်မြင့်ရရှိတွေနဲ့တွေ့ဆုံมาဖြစ်တယ်လို့စင်ကာပူကိုရောက်တဲ့အခါစင်ကာပူအစိုးရအဆင့်မြင့်ရရှိတွေပါတက်ရောက်မယ်။မြန်မာနိုင်ငံရဲ့ပဋိပက္ခနဲ့ပတ်သက်တဲ့ဆွေးနွေးပွဲကိုလည်းတက်ရောက်မှာဖြစ်ပါတယ်။ဗြိတိန်လွှတ်တော်မှာတနင်္လာနေ့ကဝန်ကြီးချုပ်ဘိုရစ်ဂျွန်ဆန်ပေါ်မှာအယုံကြည်မရှိပါတီတွင်မဲခွဲဆုံးဖြတ်ရမှာဝန်ကြီးချုပ်ဂျွန်ဆန်ကို59ရာခိုင်နှုန်းကနေအယုံကြည်ရှိကြောင်းမဲထည့်ခဲ့ကြပါတယ်။ပယ်မဲမရှိဘဲမဲပေါင်း359မဲပေးတဲ့ထဲမှာဘိုရစ်ဂျွန်ဆန်ပေါ်အယုံကြည်မရှိတဲ့ယုံကြည်ရှိတဲ့မဲက217မဲရခဲ့တာဖြစ်ပါတယ
်။သတင်းချင်းချုပ်ကိုဒေါခင်မျိုးသက်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒီမနေ့ခင်းအတွက်အစီအစဉ်ထုတ်လုပ်ရမှုကကိုရဲမွန်ဖြစ်ပါတယ်။အင်ဂျင်နီယာတွေကတော့ Tony Pollock နဲ့ Darius Smith တို့ဖြစ်ပါတယ်ရှင်။ VOE မြန်မာပိုင်းအစီအစဉ်ရဲ့ညပိုင်း9:00ကနေ10:00ထုတ်လွှင့်မဲ့ရေဒီယိုရုပ်သံအစီအစဉ်ကိုတော့ line to meter 3732line to meter 51တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်။သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေ။ VOE မြန်မာပိုင်းအစီအစဉ်ကိုအဆင့်တစ်ဖြင့်အားပေးနားဆင်တဲ့အတွက်လည်းကျမတို့ဝိုင်းတော်သူဝိုင်းတော်သားအလုံးကအထူးပဲကျေးဇူးတင်ပါတယ်ရှင်။ကျမသင်္ကေတထိုက်ပါ
This program has come to you from the Voice of America, Washington.